to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဩဂတ်လ29ရက်ခြားသောရင်းနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းမီတာ25 30နဲ့51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါခင်ဗျာဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်ဦးပါဒီညနားဆင်မဲ့ဒင်းနေမှာတော့ရှင်းနေတဲ့ချင်းပါမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြန်မဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းတူတင်းတင်းရှားရှားထွက်ပေါ်လာဖို့နှိစက်လာနေပါပြီနိုင်ငံရေးပြဿနာတွေကြုံနေရတဲ့အချိန်မှာပဲဟောင်ကောင်ခြေဆိုင်စစ်ကန်ကိုတရုတ်စစ်တပ်ကအင်အားထက်မှန်ဖြစ်တင်လိုက်ပါတယ်ဆိုရဲထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမျက်မွန်နဲ့သူကြီးညာပြီးတော့မှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ်ထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာထိုက်ပွဲတွေဆက်ရှိနေပြီမြင်နဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့တွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ
်ကျွန်တော်အဖွဲ့လက်သွားပြီးရောက်ပြီးတန်းတောင်အောင်ရောက်နေပြီးပြင်းဟိုလက်နဲ့ကင်ရယ်လည်းမျက်တင်မျက်နဲ့ရှင်ရောက်မှာအစိုးရဘက်ကလည်းမျက်တင်ရောက်မှာ
ကျွန်တော်ချင်းငြိမ်းချမ်းရေးအဖွဲ့ဝင်ဦးစန်းအောင်ပြောသွားတာဖြစ်ပါတယ်ဒီကြောင်ပြည်စုံကိုတော့မကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်ထိုင်းနိုင်ငံကလေကျောင်းလူသတ်မှုနဲ့ပတ်သက်ပြီးတော့တည်တန်းချမှတ်ခံလိုက်ရတဲ့မြန်မာရှေ့ပြောင်းလူသမား2ဦးလွတ်မြောက်ဖို့ဗားရီလုတ်ဖို့ရှိပါသေးတယ်လေ။တခါမြန်မာနိုင်ငံမှာကွန်ပျူတာ3မြန်မာဘာသာစကားဖတ်ရှုရေးသားမှာ Unicode စနစ်ကူးပြောင်းမဲ့အစီအစဉ်နဲ့ပတ်သက်လို့ Manley Alpha Infotech ကုမ္ပဏီရဲ့အကြီးအကဲဦးမြဲမြတ်သူရဲ့သဘောထားအပါအဝင် American နဲ့ Iran နိုင်ငံဆက်ဆံရေးနဲ့ပတ်သက်တဲ့သတင်းလောက်တစ်ပုဒ်ကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီကြောင်တွေမတင်ဆက်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မွန်တို့ကကြေညာပေးမှာဖြစ်ပါတယ်ဗျာ
။ရှင်းနေတဲ့ချင်းပါမဲ့ American သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြန်မဲ့ Democratic Party ကိုစားပြုသမ္မတလောင်းတူတင်းတင်းရှားရှားထွက်ပေါ်လာဖို့တနေ့တစ်ခြားနှိစက်လာနေပါပြီ။ကိုယ်စားလှယ်ပေါင်း20လောက်ရှိတဲ့ထဲကတဖြည်းဖြည်းနဲ့ယော့လာရမှာမနေ့တုန်းကလည်းတက်လက်တော်မတ် Christine Gillibrand သမ္မတလောင်းပြည်ရှင်ပြန်ရန်ကနှုတ်ထွက်တဲ့အကြောင်းကြေညာထားပါတယ်။လူသဘောထားစစ်တမ်းတွေမှာတောက်ခံမှုသိအားမကောင်းတဲ့အတွက်တက်လွတ်တော်မှဂျီလီဘန်စတင်မာလာနဲ့ချင်းပါမဲ့နောက်ကျင်စကားစစ်ထိုးဝဲမှာပါဝင်မှုအရေးချင်းမမီယူတွေထဲမှာသူပါဝင်လည်းဖြစ်ပါတယ်။တမန်လောင်းဖြစ်ရှင်ပြန်သူတွေကြားထိတ်တဲ့ရင်ဆိုင်စကားစစ်ထိုးဝဲမှာပါဝင်မဲ့သူတွေအတွက်ဒီမိုကရက်တစ်ပါတီကအရေးချင်းသတ်မှတ်ထားတာပါ။2020ပြည့်တမန်ရွေးကောက်ပွဲမှာပါတီကူစားပြုတမန်လောင်းဖြစ်ရှင်ပြန်ခွင့်ရဖို့ကြိုးပမ်းနေသူတွေအများကြီးရှိနေကြအောင်အစိုးရမှကျင်းပခဲ့တဲ့စကားစစ်ထိုးဝဲတွေကိုဒီမိုကရက်ပါတီက၂ရက်စီခွဲပြီးကျင်းပခဲ့ရပါတယ်။ဒါမှလည်းစတင်မလာမှာစကားစစ်ထိုးရမှာတော့ကိုယ်စားလှယ်ဦးကခွင့်ပြုတော့မှာပါပါတီစည်းကမ်းအရလူလူစစ်တမ်း၄ခုမှာထောက်ခံမှုအနည်းဆုံး200ခန့်လုံးနဲ့အလှူရှင်အနည်းဆုံး300,000ရှိရမယ်သတ်မှတ်ချက်ကိုမမီသူတွေကြားတဲ့သူတွေထဲမှာတော့ထက်လွတ်တော်မှဂျီလီဘရန်အပြင်ထက်လွတ်တော်မှမိုက်ကယ်ဘင်နက်မွန်တာနာပြည်နယ်အုပ်ချုပ်ရေးမှူးစတီဗ်ဘောလော့အမျိုးသမီးအုပ်လွတ်တော်မှတူစီကပတ်နောက်မီလီယနာဘီလီယနာတထေးတွန်စတီယာနဲ့အမျိုးသမီးတက်ကြွလို့ရှာသူမေရီယန်ဝီလျံဆန်တို့လည်းပါဝင်ကြပါတယ်
။အမေရိကန်ကအီရန်နဲ့ညှိနှိုင်းဆွေးနွေးကြတယ်ဆိုရင်2015ခုနှစ်ကအီရန်နဲ့နိုင်ငံတကာကြားရရှိထားတဲ့သဘောတူညီချက်ကိုလေ့လာပါလို့အီရန်နိုင်ငံသား၏ဝန်ကြီးမိုဟာမက်ဂျာဗစ်ဇာရစ်ကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်2018ခုနှစ်ကနှုတ်ထွက်လိုက်တဲ့သဘောတူညီချက်ထဲမှာအီရန်ရဲ့နျူကလ িয়ার ဆောင်ရွက်မှုတွေကိုကန့်သတ်ပြီးအပြန်အလှန်အပြင်အီရန်အပေါ်တိုက်ခိုက်မှုတွေလျှော့ပေါ်ပေးဖို့သဘောတူထားတာပါ။အမေရိကန်ဟာအီရန်ပြည်သူတွေပေါ်စီးပွားရေးနည်းနဲ့အနိုင်ကျင့်ပိုကျနေတယ်လို့ဝန်ကြီးဆာရစ်ကမလေးရှားနိုင်ငံမှာဒီကနေ့ပြောကြားပါရတယ်။2015ခုနှစ်ကရရှိခဲ့တဲ့သဘောတူညီချက်ကိုအီရန်ကလက်ကင်ဆွဲထားစေဖြစ်တာကြောင့်ကျန်တဲ့၅နိုင်ငံနဲ့ဆက်ပြီးတော့ဆွေးနွေးမှုတွေလုပ်နေပြီးဒီဆွေးနွေးမှုတွေမှာအမေရိကန်ပြန်ပါခြင်းရင်သဘောတူထားတဲ့အချက်တွေကိုလေ့လာဖို့လိုမယ်လို့သူကဆိုပါတယ်။သမ္မတဟန်ဘရက်အိုဘားမားလက်ထက်ကအီရန်နဲ့သဘောတူစာချုပ်ချုပ်ခဲ့တဲ့အထက်မှာဗြိတိန်၊ပြင်သစ်၊ဂျာမနီ၊တရုတ်၊ရုရှားနဲ့ဥရောပသမဂ္ဂတို့ပါဝင်ခဲ့တာပါ။အဲ့ဒီစာချုပ်ဟာအီရန်အပေါ်အလျှော့ပေးလွှင့်တယ်လို့ဆိုပြီးသမ္မတထရမ့်နှုတ်ထွက်ခဲ့ပါတယ်။တကယ်လို့အီရန်နဲ့ညှိနှိုင်းမယ်ဆိုရင်အီရန်ကနျူကလ িয়ার လက်နက်မထုတ်နိုင်အောင်တားမြစ်မဲ့အပြင်2015ခုနှစ်ကသဘောတူညီချက်ထဲမှာမပါခဲ့တဲ့ပယ်ထိန်တဲ့မစ်ဆိုင်းဒုံးအစီအစဉ်ကိုထည့်သွင်းကန့်သတ်မယ်လို့သမ္မတထရမ့်ကအခုသတင်းပတ်အစောပိုင်းတုန်းကပြောကြားခဲ့ပါတယ်။ကန့်သတ်မှုတွေကိုလည်းဒီစာချုပ်ထဲမှာ10နှစ်ထည့်ကျော်ပြီးချမှတ်လိုတယ်လို့ပြောခဲ့တာပါ။အမေရိကန်နဲ့အီရန်ဆွေးနွေးမှုတွေစတင်ဖို့အတွက်ပထမအဆင့်အနေနဲ့အမေရိကန်ဘက်ကစီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုတွေဖယ်ရှားပေးရမယ်လို့အီရန်သမ္မတကတုံ့ပြန်ထားပါတယ်။
Hurricane Monitoria ဟာ American Bay Puerto Rico ကျွန်းကိုကြီးကြီးမားမားမထိခိုက်ခဲ့ပေမဲ့ရှေ့လာမယ့်ရက်တွေအတွင်းဘာမှမမြောက်ပိုင်းနဲ့ အမေရိကန်ကုန်နှမန်းချင်းကပ်လာခြင်းမှာပုံမအကောင်းလာမယ်လို့ခန့်မှန်းထားပါတယ်။အမေရိကန်မြူဇာဟာရီကိန်းစင်တာကတော့မွန်တိုင်းကတနအီကိုကီလိုမီတာ140အထိအကောင်းခဲ့တဲ့အကြောင်းဒီနေ့ပဲပြောဆိုထားတာပါ။မွန်တိုင်းဗဟိုချက်ဟာမြောက်ပိုင်းဘာဟာမားကျွန်းစုတွေကိုစင်နေနောက်မှရောက်လာပြီးအမေရိကန်ပြည်သူဖလော်ရီဒါပြည်နယ်ကိုတော့တနေ့နေ့နဲ့တင်းလာနေတွေမှာရောက်လာလိမ့်မယ်လို့လည်းမိုးလေဝသပညာရှင်တွေခန့်မှန်းထားတာပါတယ်။အင်အားဖြင့်မွန်တိုင်းနဲ့အတူမိုးတိချံလေတင်းတိုက်ခတ်မှုတွေကြောင့်ထိခိုက်ပျက်စီးမှုတွေကျွမ်းနိုင်တဲ့အန္တရာယ်တွေပြင်ဆင်တဲ့အနေနဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကအရေးပေါ်ခြေနေကြေညာထားပါတယ်။ Florida ပြည်နယ်သားတွေနဲ့အရှိတ်ကန်ယူရမ်းမှာနေထိုင်သူတွေ9ရက်တပတ်စာစားနပ်ရိက္ခာတွေစုဆောင်းထားဖို့နဲ့နေအိမ်တွေမှာအရေးပေါ်ခြေနေအတွက်ပြင်ဆင်ထားဖို့မွန်တိုင်းကိုလက်ချေမပြတ်စောင့်ကြည့်ဖို့လည်းမနေ့တုန်းကပဲအုပ်ချုပ်ရေးမှူးကတူတက်လူမှုကွန်ရက်ကနေတိုက်တွန်းထားပါတယ်။သမ္မတ Donald Trump နဲ့ဆွေးပြောဆိုဆွေးနွေးရမှာတော့ဘိုးဆွေးရကအပြည့်အဝအကူအညီပေးသွားဖို့အမကံပြောကြားထားတဲ့အကြောင်းလေးအုတ်ချွေးရီမှုကပြောပါတယ်။ဒီမှာ Trump ကလည်း Florida ပြည်နယ်နဲ့အနေနဲ့အသိပြင်ဆင်ထားဖို့ဒီကနေ့ပဲ Twitter လူမှုကွန်ရက်ကနေတိုက်တွန်းထားပါတယ်
။ Amazon အမြဲဆိုင်တတော်ကြီးပြီးလောင်နေတာကိုကိုကြီးနှိမ့်သက်ပေးမဲ့ချီလီနိုင်ငံကလင်းရင်လေးစင်းကိုလက်ခံမယ်လို့ Brazil သမ္မတ Jair Bolsonaro ကပြောကြားလိုက်ပါတယ်။တစ်ချိန်တည်းမှာပဲပြင်သစ်သမ္မတ Emmanuel Macron အပေါ်လဲထပ်ပြီးတော့ဝေဖန်ပါတယ်။ပြင်သစ်သမ္မတဟာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်သူတယောက်တည်းကပဲစိတ်ဝင်စားတယ်လို့ထင်နေသူဖြစ်တယ်လို့သမ္မတဘော်ဆနဲရိုကဆိုခဲ့ပါတယ်ပြင်သစ်နဲ့ဂျာမနီနိုင်ငံတွေဟာဗရာဇီးလျရဲ့အချုပ်အခြာပိုင်ဆိုင်မှုကိုဝယ်ယူဖို့ကြိုးစားနေတယ်လို့လည်းဆက်ဆွဲပါတယ်နှစ်နိုင်ငံသဘောတူညီမှုနဲ့ပေးတဲ့အကူအညီတွေကိုတော့ဗရာဇီးနိုင်ငံကလိုလိုလားလားလက်ခံသွားမယ်လို့လည်းဗရာဇီးသမ္မတကပြောကြားပါတယ်ပြင်သစ်နိုင်ငံမှာကျင်းပခဲ့တဲ့ G7 ထိပ်သီးဆွေးနွေးပွဲရဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာဆွေးနွေးပွဲအတွင်းမှာအမေဇုန်တတော်ကြီးမီးလောင်နေတဲ့တော်မီတွေကိုငြိမ့်သက်ဖို့အတွက်ယူရိုတန်း20အမြန်ဆုံးကူညီမယ်လို့ကတိပြုခဲ့ကြတာဖြစ်ပါတယ်။အမေဇုန်တတော်ကြီးရဲ့မှဖွံ့ဖြိုးရေးလုပ်ငန်းတွေအားပေးတဲ့ဘရာဇီးသမ္မတဘော်ဆနဲရိုရဲ့မူဝါဒတွေကြောင့်တစ်တော်ပြုံးတိမှုဖြစ်နေတယ်လို့တောင်ယာမီးရှို့မှုတွေကနေအခုလိုမငြိမ့်နိုင်သေးတဲ့မီးတွေလောင်နေတာလို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကထောက်ပြနေကြပါတယ်။မီးကိုထိထိရောက်ရောက်ငြိမ့်သက်ဖို့နိုင်ငံတကာရဲ့တိုက်တွန်းမှုတွေရှိနေချိန်မှာအမေဇုန်တတော်ကြီးရဲ့မှတောင်ယာမီးရှို့မှုတွေကိုနှစ်လတိုးတားမြစ်တဲ့အမိန့်ကိုသမ္မတကပုံထုံးနေတုန်းကလက်မှတ်ထိုးခဲ့ပါတယ်။
ယူအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညပယ်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်ချုပ်မှုအောင်ပြန်လည်လွှဲပြောင်းပေးခဲ့တဲ့1998ခုနှစ်နောက်ပိုင်းဟောင်ကောင်မှာနိုင်ငံရေးပြဿနာတွေအဆိုးအဝါဆုံးကြုံနေရချိန်မှာပဲဟောင်ကောင်ခြေဆက်စစ်ကမ်းကိုတရုတ်စစ်တပ်ကအင်အားထပ်မံဖြည့်တင်းလိုက်ပါတယ်ဒီနေ့တရားပြည့်တဲ့အစီအစဉ်နဲ့ပတ်သက်လို့တရုတ်စိုးရွားပိုင်ဆင်ဝါသတင်းမှာတော့ဟောင်ကောင်ကျွန်းမှာရှိတဲ့တရုတ်ပြည်သူတပ်မတော်ရဲ့မျိုးဆောင်တပ်ဖွဲ့တွေလူနက်ပစ္စည်းကိရိယာပုံမှန်လဲလှယ်တဲ့အစီအစဉ်သာဖြစ်တဲ့အကြောင်းဖော်ပြခဲ့တာပါတရုတ်နိုင်ငံရှန်ချန်မြို့ကနေနေဆက်ဖြတ်ကျော်ဝင်ရောက်လာပြီးစစ်စခန်းနဲ့ဝင်ရောက်သွားတဲ့ကြီးရကားတွေထရက်ကားတွေရဲ့ပုံတွေကိုလည်းအစိုးရပဲရုံးမြင့်တင်ကြားသတင်းမှာတက်တာခဲ့ပါတယ်ရာဇဝမှုနဲ့တနည်းရှိသူတွေကိုတရုတ်ပြည်မှာကြီးထံလွှဲပြောင်းပေးနိုင်မယ်ဥပဒေမူကြမ်းကိုကန့်ကွက်ရာကဟောင်ကောင်မှာဒီလိုထိတ်တဲရင်ဆိုင်မှုတွေပါဝင်ဆန္ဒပြပွဲတွေ3လလောက်ကြုံနေရတာပါဥပဒေကြမ်းကိုကန့်ကွက်ခဲ့တဲ့ဆန္ဒပြပွဲတွေကနေနောက်ပိုင်းမှာတော့ဒီမိုကရေစီလွတ်လပ်ခွင့်တွေပုံမူရရှိရေးဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအင်အားသုံးနှိမ့်နှခဲ့လို့ဆိုတဲ့စွပ်စွဲချက်တွေကိုစုံစမ်းဖော်ထုတ်ရေးတောင်းဆိုဆန္ဒပြပွဲတွေဖြစ်နေလဲပြောင်းလဲလာခဲ့ပါတယ်လာမယ့်စနေနေ့မှာနောက်ထပ်ဆန္ဒပြပွဲတစ်ခုထပ်မံကျင်းပဖို့လူခွေရေလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ CHRF ကခွင့်ပြုချက်တောင်းခံခဲ့ပေမဲ့ဟောင်ကောင်ရဲတပ်ဖွဲ့ကတော့ပြီးခဲ့တဲ့သတင်းပတ်ကုန်ကဆန္ဒပြပွဲတွေအတွင်းလုံလင်းရဲတွေနဲ့ဆန္ဒပြသူတွေကြားရုံရင်းဆန်ခတ်ဖြစ်ခဲ့တာကိုအကြောင်းပြညင်းဆန်ခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်ကုန်ကဆန္ဒပြပွဲတွေမှာတော့ညင်ညင်ချင်ချင်ချီတဲ့ဆန္ဒပြနေကြတဲ့လူကြီးကနေခွဲထွက်ပြီးဆန္ဒပြခဲ့တဲ့သူတွေကိုရဲတွေကမြေရုံးနဲ့မိသားပတ်တွေနဲ့နှိမ်နှင်းခဲ့တာပါဆန္ဒပြသူတွေချို့ကလည်းရဲတပ်ဖွဲ့ဝင်တွေကိုအုတ်ခဲရည်နဲ့ပြပောက်ခဲ့ကြတယ်လို့ဒုတ်တွေသုံးတိုက်ခဲ့တာရဲတွေချော်လဲအောင်လမ်းပေါ်မှာစစ်ပြရေးဖြန်းတာတွေကိုလည်းလုပ်ခဲ့ကြပါတယ်
ကုန်တော်ရေးကြောင့်ဆက်ဆံရေးတင်းမာနေတဲ့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကြားပြဿနာပြေလည်အောင်ကန့်သက်ချက်မထားတဲ့အလေးနဲ့ထားဆွေးနွေးပါလို့တောင်ကိုရီးယားကဂျပန်ကိုတောင်းဆိုလိုက်ပါတယ်ဆိုးမျိုးတော်ကိုလာရောက်ဆွေးနွေးတဲ့ဂျပန်နိုင်ငံကြားရေးဌာနညွှန်ကြားရေးမှူးချုပ်ကန်ဂျီကာနာဆူဂီကိုတောင်ကိုရီးယားနိုင်ငံကြားရေးဌာနအာရှပစိဖိတ်ရေးရာညွှန်ချုပ်ကင်ဂျုံဟန်းကအခုလိုပြောခဲ့တယ်လို့တောင်ကိုရီးယားနိုင်ငံကြားရေးဌာနကသတင်းထုတ်ပြန်ပါတယ်ဂျပန်နိုင်ငံကတောင်ကိုရီးယားနိုင်ငံကို ကုန်သွယ်ပေးနိုင်ငံစီးရင်ကနေတရားဝင်ထုတ်ပယ်လိုက်ပြီးနောက်တည့်မှာပဲအခုလိုနှစ်နိုင်ငံကြားအစင်းမြင့်တနမန်တွေဆွေးနွေးကြတာဖြစ်ပါတယ်။ကုန်သွယ်ရေးကြေညာပေါ်ကန့်သက်ချက်တွေမထားပဲအလေးထားဆွေးနွေးဖို့နဲ့သဘောတူညီချက်ရအောင်ဂျပန်ဘက်ကပူးပေါင်းဆောင်ရွက်ဖို့ညွှန်ကြားကင်ဂျုံဟန်ကဂျပန်အစိုးရကိုတောင်းဆိုခဲ့တယ်လို့တောင်ကိုရီးယားအစိုးရထုတ်ပြန်ကြမှာဖော်ပြထားပါတယ်။
စစ်တွင်းဖြစ်ခဲ့တဲ့လုံတမဆိုင်ရာပြဿနာနဲ့ပတ်သက်လို့နိုင်ငံတကာဥပဒေချိုးဖောက်တယ်လို့ဂျပန် NHK သတင်းမှာဖော်ပြပါရတယ်။ဒုတိယကမ္ဘာစစ်တွင်းကအာဓမအလုတ်ခိုင်းခံခဲ့ရတဲ့ကိုရီးယားလူမျိုးတွေအပေါ်ဂျပန်ကုမ္ပဏီတွေကရော်ကြေးပေးဖို့အတွက်တောင်ကိုရီးယားတရားရုံးချုပ်ကအမိန့်ချခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားကုန်သွယ်ရေးကန့်သက်ချက်တွေလုပ်ခဲ့ကြပါတယ်။ဒါအပြင်စီးရေးဆိုင်ရာထောက်လှမ်းရေးအချက်အလက်တွေကိုဂျပန်နဲ့မျှဝေမှုကိုတောင်ကိုရီးယားဘက်ကရပ်ဆိုင်းခဲ့ပါတယ်။
တောင်ကိုရီးယားနိုင်ငံမှာအခရီးလိုက်စားမှုရှုပ်ထွေးကုန်တဲ့ဆင်နှစ်ပြီး2019ခုနှစ်တုန်းကရာထူးကဖေရှားခံခဲ့ရတဲ့တမန်ဟောင်းပတ်ကုံရဲ့အပေါ်ရာဇဝင်ကြောင်းနဲ့ဆက်စုပ်ခဲ့တဲ့အမှုတမှုကိုအောက်တရားရုံးကပြန်လည်စဉ်းစားဖို့တရားရုံးချုပ်ကအမိန့်ထုတ်ပါတယ်။အသက် 69ခုနှစ်တောင်ယူထားတဲ့ပရိုက်တာပေါ်စစ်ခုကိုဆမ်ဆောင်းကုမ္ပဏီလိုတောင်ကိုရီးယားစီးပွားရေးလုပ်ငန်းကြီးတွေကနေဒေါ်လာတန်းနဲ့ချီလှူဒါန်းအောင်ဖိအားပေးမှုနဲ့ဆက်နွယ်ပြီးအရေးယူခံခဲ့ရတာပါ။အမှုနဲ့ဆက်နွယ်ပြီးဆမ်ဆောင်းကုမ္ပဏီဒုက္ခလီဂျင်ယွန်းကိုစာငတ်ထောင်နဲ့နှစ်နှစ်ခွဲစင်ကြဲချခဲ့တဲ့အယူခံတရားရုံးရဲ့ဆုံးဖြတ်ချက်ကိုလည်းပြန်လည်သုံးသပ်ဖို့တရားရ
Plymouth မြို့က ਨੇ ရွေးလွှင့်လာတဲ့ တဘာဝ ပတ်ဝန်းကျင် အရေး တက်ကြွ လှုပ်ရှားသူ 10 ကျော်သက် Greta Thunberg ဟာ ပုံထုံးလေးက American ပြည်ထောင်စုကို ရောက်ရှိပါတယ် Sweden နိုင်ငံသူ Thunberg ဟာ 4 ညဉ့်ညမ်းစီတဲ့ Carbon ဒဏ်ငွေ ထုတ်လုပ်မှု မဖြစ် စေရအောင် လေယာဉ်များအစား Atlantic သဘုတ်တရားကို ဖြတ်ပြီးတော့ ရွေးလွှင့်လာခဲ့တာပါ 15 ရက်ကြာ Solar စွမ်းအင်သုံး ရွေးလွှင့်နဲ့ ရွေးလွှင့်လာတဲ့ Greta Thunberg ကို New York စိတ်ကမ်းမှ စောင့်ကြို နှုတ်ဆက်ကြသူတွေကို သူက နှုတ်ဆက်စကား ပြောခဲ့ပြီး ရာသီဥတု ဖောက်ပြန်ပြောင်းလဲမှုတွေကို တားဆီးဖို့ ဆောင်ရွက်ချက် တင်နေပြီ လို့ ပြောကြားခဲ့ပါတယ် ရာသီဥတု ပြောင်းလဲနေတယ် ဆိုတာ လက်ခံဖို့ တွန်းဆုတ်နေတဲ့ American သမ္မတ Donald Trump ကိုတော့ သူ အပါအဝင် ဘယ်သူက မှ နားချနိုင်မှာ မဟုတ်တာကြောင့် ဒီ ပြဿနာ ဘလောက် ကြီးမားနေပြီလဲ ဆိုတာကို တာမန်လူတွေ ကြားမှာ ပို့ပြီးတော့ သဘောပေါက်လာကြဖို့ သူ အလေးပေး ကြိုးပမ်းသွားမယ်လို့ Thunberg ကပြောပါတယ် ကမ္ဘာကြီး ပုံရိပ်လာမှုကြောင့် ရာသီဥတု ပြောင်းလဲနေတာ တာဝန်ရှိသူတွေ ကင်တွယ်ဖြည့်ဆည်း အတွက် အပတ်စဉ် Sweden လွှတ်တော်ရှိမှာ တကူတို့ပြော်ဆန္ဒပြ တောင်းဆိုတဲ့ Greta Thunberg ရဲ့ လုပ်ရက်ဟာ ကမ္ဘာ တဝန်း ပတ်ဝန်းကျင် ထိန်းသိမ်းသူတွေ ကြား အားကျစရာ ဖြစ်စေခဲ့ပါတယ်
နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မလို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ဗီဒီယိုမှာပိုင်းကနေကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို ရင်းဆုံးတော့ငင်းကြိုင်းနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာမြမစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်အဖွဲ့ကြီးကြားတိုက်ပွဲတွေဆက်ရှိနေပြီမဲ့လမ်းမဲဩဂတ်လ3ရက်နေ့ကျရင်တော့မြောက်ပိုင်းမဟာမိတ်အဖွဲ့4ဘွဲ့နဲ့မြမဆိုးရငင်းကြိုင်းကိုယ်စားလှယ်တွေချိန်လုံမြို့မှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။ဒါနဲ့ပတ်သက်လို့တော
ဆွေးနွေးဖို့ဖြစ်လာတာပါအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေနဲ့မြောက်ပိုင်းအဖွဲ့တို့မူဆယ်မှာပြီးခဲ့တဲ့ဧပြီလနောက်ဆုံးအချိန်တွေ့ဆုံခဲ့စဉ်တုန်းကတော့နှစ်ဖက်အပြည့်ရဲ့စာချုပ်ကိုမြောက်ပိုင်းတိုင်းရင်းသားမဟာမိတ်အဖွဲ့တွေကအဆိုပြုကမ်းလှမ်းခဲ့ပူပါတယ်အခုတိုင်းတုံမှာလုံမဲ့အစည်းအဝေးကိုတော့မြောက်ပိုင်းလေးဘွဲဖြစ်တဲ့ KIA ကချင်ဖွဲ့ TNL တအောင်းပလောင်ဖွဲ့ MNDAA ကိုကန့်အဖွဲ့ AA ရခိုင်အဖွဲ့တွေတက်ရောက်လိမ့်မယ်လို့ကချင်ငင်းငယ်ရဲ့အကျိုးဆောင်အဖွဲ့ဝင်ဦးစန်းအောင်က VOE ကိုပြောပါတယ
်အဲသွားတော့သွားကျွန်တော်အဖွဲ့လေးသွားပြီးရောက်ပြီးတန်းတုံကောင်ရောက်နေပြီးပြင်းဟိုလက်နဲ့ကင်ငယ်လဲနဲ့ပြင်းညနေစီရောက်မှာအဲအစိုးရဘက်ကလည်းနဲ့ပြင်းရောက်မှာကျွန်တော်ကတိတ်တိတ်ကမသိဘူးမဲ့တောက်လျှောက်ပြောနေတာဒီဘယ်လက်ထရကိုအရင်ပြောမှမလို့ဒီဘယ်လက်ထရကိစ္စကိုများလို့မသိပါဘူးအဲအဲ့ဒါကတော့သူတို့နှစ်ဖက်ဆွေးနွေးတဲ့အပေါ်မှာပဲမို့ဒီမှာလောလောဆယ်တော့အတရက်ကတော့ထိခြားတာပေါ့နော်နေရချင်းမှာတော့တက်ပွဲဆွေးနွေးတဲ့အဂျန်ဒါပေါ်မှာမို့တော့မှာပေါ့
ဒီလိုတွေ့ဆုံဖို့မြောက်ပိုင်းအဖွဲ့တွေကိုတရုတ်နိုင်ငံဘက်ကဖိအားပေးခဲ့တယ်လို့သတင်းတွေထွက်ပေါ်နေရတဲ့ပတ်သက်လို့ TNLA ဒီအန်ပလောင်ဖွဲ့အေအေရခိုင်ဖွဲ့တို့ကိုအကြိမ်ကြိမ်ဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုံးလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။ဒါပေမဲ့လည်း MNDAA, DNLA, AA စတဲ့အဖွဲ့၃ဖွဲ့ပူးတွဲထုတ်ပြန်ချက်ထဲမှာတော့တရုတ်မြန်မာနယ်စပ်တည်ငြိမ်ရေးအတွက်သူတို့ဘက်ကစွမ်းကုန်စူးစမ်းပေမဲ့တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆေးမှုကိုမြန်မာစစ်တပ်ဘက်ကအလေးမထားတာကြောင့် တွေ့ဆုံမှုတွေဟာမျှော်လင့်တယ်လို့ဖြစ်မလာဘူးလို့ပြောဆိုထားပါတယ်။သူတို့ကိုတစ်ဖက်သက်လက်နက်ချခိုင်းတာတွေကြောင့်လဲဆွေးနွေးမှုတွေအလုံးမဖြစ်အောင်မြန်မာစစ်တပ်ဘက်ကလှုပ်ဆောင်နေတယ်လို့လဲဆွဆွဲထားပါတယ်။အခုလိုနှစ်ဖက်စည်းရေးအရှိန်မြင့်နေချိန်မှာအပြစ်ရရေးကိစ္စကိုဒီဆွေးနွေးပွဲအတွင်အဓိကထားဆွေးနွေးတော့မယ်လို့ယူဆရပါတယ်။နှစ်ဖက်စလုံးကလိုလိုလားလားဖြေရှင်းမှအပြစ်ခတ်ရ
ရတော့သိတော့မလွယ်ဘူးလားဘူးလို့ထင်တယ်။တစ်ဖက်ကနေပြီးတော့လိုက်လျောမှုရှိရှိဒီအိဒေါ်ရာကြီးကြီးနဲ့ဒီအလျှော့ပေးတာလိုက်လျောတာလုပ်ပေးမှာပဲပြဿနာကိုဖြေရှင်းနိုင်နေမယ်လို့ထင်ပါတယ်။နောက်ပိုင်းမှာမိတ်တွေနဲ့ပတ်သက်တဲ့ငွေလုံငန်းတွေပိုင်းမှာတော့တိုးတက်မှုရှိကိုဆက်ထည့်လိုက်မယ်လို့ထင်ပါတယ်
။နှစ်ဖက်ဆွေးနွေးဖို့ပြင်ဆင်နေတဲ့တစ်ချိန်ထဲမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲအရှိန်မြင့်နေပြီးကုတ်ခိုင်နဲ့မူဆယ်လမ်းပိုင်းမှာကုန်တင်12ဘိန်းကားတစ်စီးမီးလောင်ကျန်ခဲ့ရတယ်လို့ဒေတာကန်တွေကဆိုပါတယ်။ဘလို့ကြောင့်မီးလောင်ရတယ်လဲဆိုတာကိုတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။တမတော်ကာကွယ်ဦးစည်းချုပ်ယုံကကချင်နဲ့ရှမ်းပြည်နယ်မှာရှိတဲ့စစ်တိုင်းဒေသကြီး၅ခုမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာ22ရက်နေ့ကစလို့စစ်ရေးလှုပ်ရှားမှုတွေကိုလေးလတာရပ်ဆိုင်းလိုက်ကြောင်းကြေညာခဲ့သလိုအဲ့ဒီလေးလတန်းပြည့်ဧပြီ30ရက်နေ့မှာလည်းနောက်ထပ်2လထပ်မံတိုးမြင့်ကြောင်းကြေညာထားပါတယ်တိုင်းရင်းသားမဟာမိတ်အဖွဲ့တွေကတော့စစ်တိုင်းဒေသ၅ခုအပြင်ရခိုင်ပြည်နယ်မှာပါထိုးစစ်ဆင်တာတွေရပ်တန့်ပေးဖို့တောင်းဆိုထားပါတယ်။မတာခင်ဒီလကုန်ပိုင်းမှာဒီအပြစ်ရထတ်တိုးကာလကကုန်ဆုံးတော့မှာဖြစ်လို့နောက်ထပ်အပြစ်ရထတ်တိုးဖို့နဲ့လက်ရှိစစ်ပွဲချိန်လျှော့နိုင်ဖို့ကဒီတိုင်းလုံးဆွေးနွေးပွဲရလဒ်မှာမူတည်နေတယ်လို့တုံ့တက်မှုတွေရှိနေပါတယ်ရှင်။
ဒီမှာဆိုရငင်းကြီးကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့တိုင်းနယ်ပြည်မှာတွေ့ဆုံဆွေးနွေးဖို့ကိစ္စနဲ့ပတ်သက်ပြီးတော့အမေမီခပြောသွားတာဖြစ်ပါတယ်။အခုဒီခါတော့ထိုင်းနိုင်ငံမှာဒီလန်ချမှတ်ခံထားတဲ့မြန်မာရှေ့ပြောင်းလူသမား2ဦးနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်။ထိုင်းနိုင်ငံလေကျွန်းမှာဗြိတိန်နိုင်ငံသားကဘာလက်ခီးတဲ့2ဦးကိုတတ်ခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့ဒီလန်ချမှတ်ခံထားတဲ့မြန်မာရှေ့ပြောင်းလူသမား2ဦးရဲ့အသက်ဟာအခုဆိုရင်ထိုင်းပြည်လက်ထက်ကိုရောက်သွားပါပြီ။သူတို့2ဦးရဲ့အယူခံကိုထိုင်းမဟုတ်တရားရုံးချုပ်ကဩဂုတ်လ29ရက်ဒီကနေ့မှာပဲချလိုက်ပြီဖြစ်တာကြောင့်သူတို့အသက်ရှင်ဖို့နောက်ဆုံးမျှော်လင့်ချက်ကဒီထိုင်းပြည်ကိုအတနာခံရှောက်ထားဖို့ပဲရှိပါတော့တယ်အပြည့်စုံကိုကိုကျော်ကျော်သိန်းကအထင်ပြပေးမှာဖြစ်ပါရဲ့ဗျာ
ဒီတင်ကဘာလက်ကြီးတဲ့လူငယ်လူဖြစ်တဲ့အသက်23နှစ်အရွယ်ဟန်နာဝူဒရစ်နဲ့အသက်24နှစ်အရွယ်ဒေးဗစ်မီလာတို့ဟာထိုင်းပြည်လေကွေခိုတောင်းလူခေါ်တဲ့လေကျွန်းမှာ2014ခုနှစ်စက်တင်ဘာလကအသက်ခံခဲ့ကြရတာပါဒီလူသားမှုမှာတရားခံတွေအဖြစ်ဆွဆွဲဖန်ဆီးခံရသူတွေကတော့မြန်မာနိုင်ငံသားရွှေပြောင်းလူသမားတွေဖြစ်တဲ့အဲ့ဒီအချိန်ကအသက်22နှစ်အရွယ်စီရှိကြသူမောင်ဝင်းစော်ထွန်းနဲ့မောင်စော်လင်းတို့ဖြစ်ပါတယ်။အခင်းပြည်ပြည်ချပိုင်းတွင်ထိုင်းရတပ်ဖွဲ့ကသူတို့ကိုဖန်ဆီးပြီးတော့လူသားမှုဆွဲချက်နဲ့တစ်နှစ်ကျော်ကြာတရားရုံးတင်စစ်ဆေးပြီးတဲ့နောက်2015ခုနှစ်ခရစ်စမတ်ရက်မတိုင်ခင်တရက်မှာပဲတည်တံချမှတ်ခဲ့တာပါ။တည်တံချမှတ်ခံရပြီးတဲ့နောက်ထိုင်းတရားရုံးအစင်းစင်ကိုအယူခံတက်ခဲ့တာတွေပယ်ချခံခဲ့ရပြီးအခုနောက်ဆုံးမှာလဲထိုင်းဗဟုတရားရုံးချုပ်ကပါတည်တံကိုအတည်ပြုလိုက်တာကြောင့်တရားစီရင်ရေးပိုင်းရလှုပ်ဆောင်နေတာတွေကုန်သွားပြီဖြစ်တယ်လို့ဝင်းနယ်စော်တို့ရဲ့ထိုင်းချုပ်ဆောင်ရှင်တွေကစီရင်ချက်ထွက်ပြီးအခုလိုပြောပါတယ
် Because this is the last court the only way that we can do for now we going to submit to
ဒါကနောက်ဆုံးတရားရုံးဖြစ်တာကြောင့်ဆက်လုပ်နိုင်တဲ့တခုတည်းသောနည်းလမ်းကတော့ဘရင်စီမှာအတနာခံလာတင်ဖို့ပါပဲတခြားမှုတွေမှာဘရင်ကလူငိမ့်ခွင့်ပေးရမျိုးတွေရှိဘူးတာကြောင့်တည်ရန်အစားတသက်တကျွန်းကိုပြောင်းပေးတာမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်
။တရားရုံးရဲ့69မျက်နှာပါအယူခံဆုံးဖြတ်ချက်ကိုဘွန်ခန်းအချင်းတော်လည်းကသူတို့နှုတ်အတွက်ဘာသာပြန်ကဗီဒီယိုကနေတဆင့်3နာရီကြာပြန်ဆိုဖတ်ပြပေးခဲ့ပါတယ်။ဆုံးဖြတ်ချက်ကိုကြားရပြီးတဲ့နောက်ဝမ်းနည်းနေပုံရတဲ့သူတို့နှုတ်ဦးစီကတခုခုတုံ့ပြန်တာမျိုးတိတိတတ်တာမတွေ့ခဲ့ရပါဘူး။အမှုပြစ်ဆင်အစောပိုင်းကတည်းကသူတို့မှအပြစ်မရှိဘူးဆိုတာကိုတောက်လျှောက်ပြောလာကြတယ်လို့ပဲအခုလည်းထပ်ပြောခဲ့ကြရဲလို့ရှင်နေကပြောပါတယ
်။ They was very sad and you know and they said both of them said to through the translator
သူတို့နှစ်ယောက်လုံးတိတ်ကိုဝမ်းနည်းသွားကြပါတယ်။ပြီးတော့ဘာသာပြန်ကနေတဆင်ကျွန်တော်တို့မလုပ်ဘူးကျွန်တော်တို့မတက်ဘူးလို့ပြောကြပါတယ်။သူတို့ကိုကျမတို့ပထမဆုံးစတွေ့ပြီးမင်းမြန်တဲ့ချိန်ကအတိုင်းပဲသူတို့ပြောကြပါတယ်
။သူတို့ကိုဖမ်းဆီးပြီးတဲ့နောက်စစ်ဆေးတာမှာလူသတ်မှုကျူးလွန်နေဆိုတာဝန်ခံတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောခဲ့ပါတယ်။ဒါပေမဲ့လည်းသူတို့ကိုနှိပ်စက်ပြီးအတင်းဝန်ခံခိုင်းတာကြောင့်ဝန်ခံခဲ့ရတာလို့ဝင်းနဲ့ဇော်တို့ကနောက်ပိုင်းမှာပြောပါတယ် နှိမ့်ဆက်လို့ဝန်ခံခဲ့ရတာဆိုတဲ့အချက်ကိုထိုင်းဗဟိုတရားရုံးကလက်မခံပဲပယ်ချပါတယ်။ထိုင်းနိုင်ငံဟာကမ္ဘာပေါ်မှာတည်ထန်စနစ်ကျင့်သုံးဆဲ58နိုင်ငံထဲမှာပါပေမဲ့2003ခုနှစ်ဒီဇင်ဘာလကနေ2018ခုနှစ်ဇွန်လအထိတည်ထန်စီရင်တာမရှိခဲ့ပါဘူး။15နှစ်ကြာပြီးတဲ့နောက်2018ခုနှစ်မှာနောက်ဆုံးတည်ထန်စီရင်ခဲ့သူကတော့အသက်26နှစ်အရွယ်ထိုင်းနိုင်ငံသားသီရာစက်လောင်ဂျီဖြစ်ပါတယ်။သူဟာအသက်19နှစ်အရွယ်2012ခုနှစ်ကတခြားအသက်18နှစ်အရွယ်ထိုင်းလူငယ်တူကိုဒါးနဲ့24ချက်ထိုးတက်ပြီးမိုဘိုင်းဖုန်းနဲ့ပတ်စံတွေယူသွားခဲ့မှုနဲ့တည်ထန်ချမှတ်ခံခဲ့ရတာပါ။အခုဝင်းနဲ့ဇော်ရိုးရဲ့အမှုပြစ်စင်တစ်လျှောက်ထိုင်းရဲ့တပ်ဖွဲ့ရဲ့လုကင်ဆောင်ရွက်ပုံတွေနဲ့ပတ်သက်ပြီးလူခွင့်ရေးလှုပ်ရှားသူတွေတော်မကထိုင်းနိုင်ငံကမှုခင်းဆိုင်ရာကြမ်းကျင်သူတွေကပါဝေဖန်ထောက်ပြထားကြပါတယ်။သူတို့ကိုတည်ထန်ချမှတ်ခဲ့ခြင်းတော့ရန်ကုန်မြို့မြန်မာနိုင်ငံဆိုင်ရာထိုင်းတန်ရုံးရှိမှာကန့်ကွက်ဆန္ဒပြခဲ့ကြပါသေးတယ်ခင်ဗျာ
။ကုတ္တရာသိန်းပြပြသွားတာဖြစ်ပါတယ်။အခုဒီခါတော့ကွန်ပျူတာသုံးမြန်မာဘာသာစကားပတ်ရှုရေးသားမှာ Unicode စနစ်ကူးပြောင်းမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့လဲပြောပြပေးခြင်းပါတယ်။မြန်မာနိုင်ငံရဲ့ကွန်ပျူတာသုံးမြန်မာဘာသာစကားဖတ်ရှုရေးသားရမှာလာမယ့်အောက်တိုဘာ1ရက်နေ့ကစပြီးတော့ Unicode စံစနစ်ကိုတပြိုင်တည်းကူးပြောင်းနိုင်ဖို့မြန်မာဆက်သွယ်ရေးဝန်ကြီးဌာနရဲ့ဦးဆောင်မှုနဲ့မြန်မာနိုင်ငံကွန်ပျူတာအသင်းချုပ်အပါအဝင်ပညာရှင်တွေပူးပေါင်းပြီးတော့စီစဉ်နေပါတယ်။ဒီလိုနိုင်ငံတကာသုံးစံချိန်စံညွတ်နဲ့အညီတပြေးညီသတ်မှတ်ချက်တွေရှိဖို့လိုနေတာမှန်ပေမဲ့လည်းလူမှုကွန်ရက်တွေမှာမြန်မာနိုင်ငံသားတွေအသုံးများတဲ့ဇော်ဂျီဖောင့်ကိုအသုံးပြုမှုတွေလည်းဆက်ပြီးကြံနေနိုင်သေးတယ်လို့မန်လေးအယ်ဖာအင်ဖိုတက်ကုမ္ပဏီရဲ့အကြီးအကဲဦးရဲရဲမြတ်သူကဗီဒီယိုကိုပြောပါတယ
်စတန်ဒတ်တစ်ခုရှိရမယ်အဲဒီစတန်ဒတ်ပေါ်မှာပဲအလုံးကတညီနဲ့ဖြစ်ရမယ်ဆိုတဲ့ကိစ္စကဒါတကယ်လို့ရမယ့်ကိစ္စပေါ့ဒါပေမဲ့တကယ်တမ်းကျတော့ကျွန်တော်ဇော်ဂျီကမတူဘူးဖြစ်နေတာပေါ့နော်အဲ့တော့တကယ်တမ်းကျစော်ကြီးလေးကကျွန်တော်တို့ကဒီဟာကိုဇော်ဂျီကနေ bright migration ဘယ်လိုလုပ်မလဲဆိုတဲ့ plan ကိုမူတည်ပြီးတော့မှသူကလုပ်ခဲ့ရမယ့်ကိစ္စမှာ bright migration လုပ်တဲ့ plan ကအခုရင်ဒီခဏခဏထစ်တင်ပြီးတော့နေနေရအဲ့တော့ကျွန်တော်ထင်တယ် government အတွင်းမှာတော့ဒါတော့တူစင်ပြေသွားမယ်လို့တော့ထင်တယ်။ဒါပေမဲ့ဒီ social media နဲ့အခြားပြည်သူတွေသုံးနေတဲ့အပိုင်းမှာတော့ဒါဘလို့ဆက်ဖြစ်မလဲဆိုတဲ့ကိစ္စကတော့နည်းနည်းပြောရခက်တယ်။အရင်တော့လည်းအဲ့လိုမျိုးခဏခဏပြောပြီးတော့ဒီတိုင်းပဲဆက်သွားနေတာပေါ့။အခုတော့ဆိုတော့ Google တို့ဒီ Facebook တို့လိုမျိုးအဖွဲ့အစည်းတွေက why not ကူပေးတယ်ပေါ့နော်။ဒါပေမဲ့အခုတော့ဆိုရင်ကဒါလူတွေရဲ့ဒီလွတ်လပ်မှုနဲ့သူတို့သုံးနေတာဟာပုံမှန်တည်ပြီးတော့ဒါတွေကသွားနေတာဆိုတော့ကျွန်တော်ထင်တယ်တစ်ချိန်မှာတော့ဒီနောက်ပွဲမှာရှိနေတဲ့ data storage တွေစာချင်းနေစော်တီနေအတွက်လိုအပ်မဲ့ဟာကတော့ Unicode ဖြစ်သွားနိုင်တယ်ဒါပေမဲ့ user interface အနေနဲ့မှာတော့ဇော်ဂျီယာဆက်ပြီးတော့လည်းကြံနေနိုင်သေးတယ်အဲ့ဒါကျွန်တော်မှန်းထားတဲ့ဟာပေါ့
ဦးရဲမြတ်သူဟာမန်လေး Alpha Computer Company ကိုတည်ထောင်ခဲ့သူတူဖြစ်ပြီးတော့မြန်မာနိုင်ငံမှာလူသုံးများတဲ့ဇော်ဂျီဖောင့်ကိုစတင်တည်ထွင်ရရာမှာလဲတခြားကွန်ပျူတာပညာရှင်တွေနဲ့လက်တွဲပါဝင်ခဲ့သူတူဖြစ်ပါတယ်။ဇော်ဂျီဖောင့်မှာအားအနေချက်တွေအကန့်အသတ်တွေရှိပေမဲ့အခုလို Unicode ကိုမဖြစ်မနေသုံးရမယ်ဆိုပြီးအမိန့်ပေးစီခိုင်းတဲ့နီးနဲ့ပြောင်းလဲတာတဲ့ Unicode နဲ့လူတွေအသုံးပြုလို့အဆင်ပြေအောင်ဘယ်လိုဝန်ဆောင်မှုပေးမလဲဆိုတာကိုဦးစားပေးစဉ်းစားသင့်တယ်ဆိုပြီးတော့လည်းပြောပါတယ်
။ပထမဦးဆုံးဇော်ဂျီမထွက်ခင်တုန်းက Unicode standard တစ်ခုရှိတယ်ပေါ့နော် 4.1 မှာအဲ့မှာရှိတဲ့ standard ကိုကျွန်တော်တို့ကဇော်ဂျီလုံတော့အဲ့ဒါကိုတော့လိုက်နာတယ်ဒါပေမဲ့အဲ့အချိန်မှာရှိနေတဲ့အကန့်အသတ်တွေကြောင့်မလို့ဇော်ဂျီမှာဟိုမဖြစ်မနေဆက်ထည့်ခဲ့ရတဲ့ဟာတွေရှိတယ်ဥပမာရာရစ်တွေအများကြီးဖြစ်သွားတာမျိုးတွေပေါ့ရှိတယ်ဒါပေမဲ့အဲ့ဒါတွေကနောက်ပိုင်းမှာခင်းနဲ့လျော်ညီစွာအဲ့ဒါတွေအကန့်အသတ်တွေကပျောက်သွားတဲ့အချိန်မှာ2000-2008လောက်မှာကျွန်တော်တို့ကဇော်ဂျီကိုလည်းအဲ့ဒါတွေဖျောက်ပြီးဇော်ဂျီ2009ဆိုပြီးကျွန်တော်တို့ပြန်လုပ်ဖူးတယ်ဒါပေမဲ့အဲ့အချိန်တုန်းကတော့ဇော်ဂျီကပထမဇော်ဂျီက standard တွေနဲ့မအောင်မြင်ဘဲနောက်ပိုင်းမှာ standard နဲ့ကိုက်ညီတဲ့ဇော်ဂျီဖြစ်အောင်ကျွန်တော်တို့ကခုနပြောတဲ့ဟာတွေလုပ်လို့ရပါမယ်လေစတန်ဒတ်ကတတ်မှတ်တဲ့ဟာနဲ့ကျွန်တော်တို့လည်းဟာနဲ့အဓိကကတော့တဝေထိုးရေပြီးရင်ဆွဲထိုးနေရာလေးခုလွဲနေတာဟာမျိုးတွေကအဓိကဟန်တာဖြစ်သွားတော့ဟို migration မှာနည်းနည်းလေးဇော်ဂျီဘက်ကနေပြောင်းနေတာလည်းချက်သွားတယ်။တကယ်ကြတာ15နှစ်လောက်ကြာသွားပြီ။အဲ့တော့အဲ့ဒီဟာမျိုးမဖြစ်အောင်စော်ကြီးတဲ့ကောကျွန်တော်တို့က migration plan ကိုဒီ backward compatible ဖြစ်အောင်စဉ်းစားတင်တယ်လို့ကျွန်တော်ပြောခဲ့ပေမဲ့အဲ့ဒီတော့ကတော့ backward compatible စဉ်းစားပြမလို့ဘူး။ဒါပေါ်လာလို့ရှိရင်ဇော်ဂျီလိုလိုပျောက်သွားမယ်လို့တို့ကမှန်းနေတာ။ဒါပေမဲ့အခုချိန်ဒီ15နှစ်ကြာပြီမပျောက်သေးဘူးပေါ့နော်။အဲ့တော့တစ်ချိန်မှလည်းဆက်ပြီးသွားမယ်ဆိုလို့ရှိရင်လည်းဒီလူတွေကတော့ဇော်ဂျီရဲ့ Unicode ရဲ့မသိဘူးသူတို့လုံးလုံးဖို့အစီအပြေဖို့လုံးတော့ကြတာဆိုတော့လူတွေအစီအပြေအောင်ဇော် Unicode တွေဘက်ကဘာလို့လုံးပေးမလဲဆိုတဲ့ကိစ္စနဲ့အစီအပြေအောင်လုံးပေးနိုင်တဲ့ဝန်ဆောင်မှုကျွန်တော်ပို့ပြီးတော့ကောင်းတာတည်ချင်တယ်အဲ့လိုပဲနဲ့အာနာနဲ့ပဲတုံးပြီးတော့မလုံးမနေရဘူးမတုံးမနေရဘူးမရမနေရဘူးဆိုတာများလာရင်တော့ကျွန်တော်တို့နိုင်ငံကကိုယ်တည်းကမှအာနာရှင်လေးကထုတ်တာကဒါမျိုးကစန့်ကျင်နေတာဆိုတော့အဲ့ဒီစိတ်နဲ့ကိုဟိုမတုံးကြပဲနေပြီးတော့ပြန်ပြီးလန်သွားနိုင်တယ်ပေါ့နော်အဲ့တော့ကောင်းတာကတော့အဲ့လိုချော့မော်ပြီးတော့3000လုံးစေချင်တာပေါ့နော်နောက်တစ်ခုက service ကောင်းကောင်းပေးစေချင်တယ်ဟာဒီ set ဒီမှာအလုပ်လုပ်လို့မရဘူးဆိုရင်ရအောင် supporting ပေးနိုင်တဲ့ team ကြီးတခုလိုရယ်ဒါတွေနဲ့ပတ်သက်ပြီးတော့ unicode နဲ့ပတ်သက်ပြီးတော့လူတိုင်းဒါနဲ့ပတ်သက်ပြီးခေါင်းမချောက်အောင် Lobby and a poetry who gong on Lurapo. In the Sweden, Mamma, B do B, B do C, B do C. I'm going to look an error or main building to our general Mapsi or tenant.
Jazzing and anybody doing American Midonzu go yala get a manly of info tech company at Chike, Uyama Dugo, Mimaninga, my computer, Tow, Himabadas, Gapashu Yizama, Unicost and a Kubiama season at Patalo to the Bora, Mingo Viga, Tresom Mimanga, Chibare. A good car, American, Iran, Nang, and a sign at the Nibo Ku, Le Pijamare. Iran, American, Jatim Mamu, Damam Hope, Dipikapu, Tula, Lo Chimbulu, Nanga, Lunga, Pioni Jabare. Lame, the name by the 20th daughter, Chini Alma. Iran, the Nar Hassan Ruhani, Netriso, Sunni Ginello, G7, take this way to Donald Trump, Pyojagabare. Tame, Simeon Sunni, where the Lopo Yama, Iramayo, America Mava, Darcy, Chini, the Elo, Chinese Rigaro, Tonda Nijabare, Tama Yia, Vivi, the Rena, Cindy Sayer, the Renago, Kutija Dinga, Jabari Machabare.
Even the Manahasan Ruani, Lama the Rimbadu, and Dissu Sunibu, Lala, the Gauni Lelu, the Manatranga, Biola Debo, Ludomania, to the Vino, Irama, and Adenuajavare. Pinit the Mara Emmanuel Macron, Doma Birago, the Manatrampega, Lulu Lala, Dompianava. Di Biojo, Sademala, Noma Lome, Kulamaga to do Nilagama, Twinines, or a Camangele Tralavare. American even a jet de Cholum Bilalu, Bodunega, Bandagon Sitanajoma, Mireka. Mark Espaga.
We are not seeking conflict with Iran.
We are not seeking conflict with Iran. Unijo Abebo Biobi,
Hamin Turkey, Kamapa Mudin.
And I hung Nanga Ubi, ya go quay, go gentle ya ten delu, no yonji body.
Danka ye you mushabo baby, even ya nuclear season go tincho de Nanga Bordu Sajogani. Bigger than Nema, the Maratram got nota libi, Danka ye you mulule, tachalai dajo, Dema mutula raba. American Iran, take the seaweed cuckoo pilabo, ashamed who she nevilu, Nanga muara, drenching the riga biobari.
A meeting is not a negotiation. It will be quite.
Heritage Foundation Luke Coffele to Abawima.
But I think that we need an extended period of calm.
Nanganga Yi Bainema, Timorigo, Iran Pana New Machine, American Gale, Danka Yu Mure, Tachara New Machine, Dinne Galad Hu Lurelo, Geno Nima.
Double Yakamuta Tumalo Pulu, Tamara Ruani Gap Yotara Gule, Ran Corporation Delia Desa Kalu, Janjin Duchuga, Taubiavare.
I think the Iranians very much worry about a photo opportunity.
Donald Trump, Diboma, even gongs on the sense it don't that Tananji, Shirelu, Lila do the Chuga, the Ovarakana.
Mergana, Iran, Ranga, Sasai, China, Pata, Bido, Gujajote, Pibia, Bidor, Pibare, Pirigan, each other in Yabai, Himabada, season ago, Sabido, Tanlun, Binibare, Pujagimara, season Dudia Bango, Desert, Bido, Ma, Pibio, Amara, Jamaicana, Uoka, Mimayi, don't the Chenet do. Diane the Renla, season ago, let him set Bido, Shivarakana.
ဒီဝေးမြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုချောက်ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းတို့မီတာ24 3000နဲ့40လို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8:00နာရီကနေ9:00နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းစောပိုင်း6:00နာရီခွဲကနေ9:00နာရီအထိအစီအစဉ်ကိုလိုင်းတို့16 19နဲ့25အမီတာတွေမှာထုတ်လွှင့်ပေးန လိုင်းတို24 25နဲ့32တို့ကနေဆိုင်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂတ်လ29ရက်ကြာသပတေးနေ့ညပိုင်းအတန်လွင့်အစီအစဉ်လေးကို American ပြည်တော်စုမျိုးတော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့ Aerometer 25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ခုညပိုင်းဆက်ပြီးထုတ်လွှင့်ပေးမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့အပတ်စဉ်ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူ
လာရှိုနဲ့ကုတ်ခိုင်တိန်ညီမြို့နယ်တုံးမြို့နယ်မှာစုစုပေါင်း 9,500 လောက်ပြည်သူတွေစစ်ပေးချောင်ကြရတယ်ပေါ့နော်
လာရှိုဒီကြောင်းကိုတော့ပတ်စင်တိုင်းသတင်းလောအစီအစဉ်မှာနားဆင်ကြမှာဖြစ်ပါတယ်ဒီတဲကမှဒီပထမဆုံးအနေနဲ့ပတ်စင်ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ရေပြားလေးပတ်နာအပိုင်းနှစ်ကိုတင်ပြထားပါတယ်ဒီရေပြားလေးပတ်နာယောဂါကအချိန်မီမကုသနိုင်ဘူးဆိုရင်သိဆုံးမှုပါဝင်ပြင်ထန်တဲ့နောက်ဆက်တွဲတွေခံစားရနိုင်တယ်ဆိုပြီးတော့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ရေပြားလေးပတ်နာကိုဘယ်လိုကုသနိုင်ပြီးအချိန်မီမကုနိုင်ဘူးဆိုရင်ဘယ်လိုနောက်ဆက်တွဲတွေခံစားရပြီးတော့ဘယ်လိုကာကွယ်နိုင်ပါသလဲ။ဒီအကြောင်းကိုတော့အယူအကျော့အစ်စ်အထူးကုနဲ့စေတက္ကသိုလ်တက်အယူအကျော့အစ်စ်ဈေးပညာဌာနပမောက္ခဌာနမှဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ။
ကဲရိုးကျော်စစ်သူစုဆရာဝန်ကြီးနဲ့ပမခသတ္တချစ်စုံညာအရေးပြားလေးပဏာနဲ့ပတ်သက်ပြီးတော့ပြီးကြတဲ့တစ်ခါကပြောခဲ့တဲ့နေရာမှာဘာကြောင့်ဖြစ်ရတာလဲဘလို့စသနိုင်တဲ့လက္ခဏာတွေကိုကျွန်တော်တို့အဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာကြီးဒီကုသမှုအကြောင်းနဲ့ကုသမှုနောက်ကျလို့ရှိရင်ဒီဖြစ်နိုင်တဲ့နောက်ဆက်တွဲတွေနောက်ကာကွယ်နိုင်တဲ့အနေအထားတွေကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီတော့ကုသမှုအနေအထားကိုစပြီးတော့ပြောပြပြောရတာဆရာကြီးသူ
က30ခွဲထားရပါတော့စကလေးကြီးကိုက်တယ်ရေပြားမှာအကွက်ကလေးကြီးကအကွက်နှစ်ကွက်ပဲမျက်နှာလောက်ပဲပေါ်ရဲဆိုရင်တော့ပထမအဆင့်ပေါ့ဒါဆိုရင်တိတ်ပြီးတော့မရောက်နဲ့ဆင်ယောဂတိတ်မပြင်းနဲ့ဆင်ဆိုရင်တောက်စီမျက်ဖျားလေးလိုလူကြီးများတာပေါ့လေဟိုက်ဒရိုဆီကလိုရိုကလိန်ဆိုတာအဲ့ဒါလည်းကုတာပေါ့အဲ့ဒီနေ့ပြီးတော့မှရောင်ရည်ပြားပို့ပြီးတော့မှဆစ်ဆန်တစ်ခုတည်းပို့များသွားတယ်ရေပြားလည်းမကဘူးအထင်ကတစ်ခုခုပါလာတယ်ပေါ့အဖြစ်စစ်စစ်လည်းဆိုစီးရဲမှာတာဂက်တွေပါနေတယ်လို့တောင်းလို့ရှိရင်လည်းနှလုံးကနည်းနည်းလေးခုန်မြန်တယ်လို့ကလေးအောင်ရိုးလေးနည်းနည်းလေးပါလာမျိုးလုံးလေးဆောင်းသွားတာမျိုးလိုလက်ကလေးရထုံတာမျိုးတော့ဒီတိုင်းမတော့ကိုရင်းငါကြီးတစ်ခုစာကြည့်ပြီးဆိုရင်တော့အဆင့်နှစ်ဖြစ်တာဆင်းနေဖြစ်လာပြီလို့ရှိရင်အဲ့ဒီခက်ပြားသေးတဲ့ပူပြင်းတဲ့စီပေါ့ပြင်စာသေးလို့လည်းလွယ်လို့ခေါ်ကြတာပေါ့။ဟောလဲဆိုဒီမီသူဆွဲသိတူဆက်ကလိုဖော့စမိုက်တူဆိုတာကြီးကရှင်တော့ပြင်စာမှမထုံကြတာ။အခုကျတော့လေဒီဒီဘက်နာကြီးကလည်းခုခံတတ်ကြောင်းနေလို့ဒါကြောင့်ကြွေးပြူလေးကိုထိနေနေပြင်စာသေးလေးကိုစားပြီးတော့တုံးတာ။ဒါဆိုတော့ဒီမှာနာကလည်းပွားပါတယ်ပြင်စာမှာတော့အများကြီးသုံးတာပေါ့ဒီရိုးရိုးချစ်ရောကမှာတော့သိပြီကိုထိနိုင်အောင်လေးပဲဒိုးဒိုးဆိုတာပေါ့လေဆေးကိုချိန်စားပြီးတော့သုံးကြရတယ်အမိသားရှိ
ဟုတ်ကဲ့ဆရာအဲ့တော့ဒီတတိယအဆင့်အတွက်ဆိုလို့ရှိရင်
တတိယအဆင့်ရောက်လာတယ်ဆိုတဲ့အခါကျတော့ရုံရမ်းမှုတွေကတိတ်များလာတယ်ဥရင်းငါကြီးကဖြီးုံနေမကဘူးပြည့်စည်သွားတယ်ပေါ့ဒီမှာတောက်ကကတော်တော်လေးကိုပြည့်စည်သွားပြီဒါဒီကျတော့လေဦးနောက်ကိုထိတယ်ဆိုတာကမျက်လုံးလေးနည်းနည်းမေးုံနေမကတော့ဘူးတတိလစ်သွားတယ်စကားကြီးခုပြောဒီပြောဖြစ်တာအဲ့ဒီဝေဥပြန်လို့တက်တဲ့အဖြစ်ဖြစ်အမျိုးအစင်းတွေရောက်လာပြီဆိုလို့ရှိရင်တော့အဆင့်3ဆင့်3ဆိုလို့ရှိရင်သူဆေးသွင်းပြီးကြွားတဲ့အဆင့်ရောက်မယ်ထူးစီလိုအောင်ဆေးရုံတင်ရတာပေါ့နော်ဘောရကပြောတဲ့ setting for site ကိုထူးစီနေနဲ့ထူးတယ်နောက် plenty စလုံးဆိုတဲ့ဆေးကိုပုံမှန်အပြင်တစ်လုံးလောက်မှာ5 million ကျော်လောက်ပါတာအဲ့တော့ဆေးရုံတင်ပြီဆိုလို့ရှိရင်အဲ့ဒါ 1,000 million ပါလို့ခေါ်တာပေါ့လုံးနေရတာတော့ကိုယ်ခါလေးပလင်းနဲ့ပြုတ်ပြီးတော့ထည့်ရတာလို့ရှိ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုအချိန်မီမကူတာနိုင်ရင်တစ်ဆင့်ပြီးတစ်ဆင့်တက်သွားမယ်သဘောရှိတာပါဆရာနော
်ဟုတ်ပါတယ်ဒီကလေးအဆင့်3နာရောက်ပြီဆိုလို့ရှိရင်စီးရတယ်တခါလေးကျတော့လေသူကအဲထဲမှာသာကြိတ်ပြီးတော့ပြင်နေတာအပြင်ကကြည့်လို့အကောင်းလို့ပဲစီးစီးကြည့်လိုက်တော့မှသာဒီထဲမှာဒါရက်တီယူစီမှုကအများကြီးတွေ့ရတယ်အဲ့လိုပဲခါကြီးကအပြင်ကကြည့်လို့အကောင်းတယ်သွေးထောက်ကြည့်လိုက်တော့မှသွေးထဲမှာသွေးမျိုးတွေရောသွေးထိတ်တဲ့တွေရောနေနေတာတွေ့ရတယ်အဲ့ကမှာတတိမထားမိပဲထားလို့ရှိရင်23ဓမ္မတွေက6လဆိုရင်လူတရားမှာ60လောက်ပါသေးတာများတယ်။ဒါကြောင့်ငယ်ငယ်လေးပဲကိုယ်ပဲကောင်းရင်နောက်6လရဲ့တော့မတွေ့ရတော့ဘူးဆိုရယ်ဒီဘက်နဲ့ဆိုင်ကြည့်ကြည့်ကြုံရတာပေါ့နော
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာတခြားနောက်ဆက်တွဲတွေရောအချိန်မီမခုသားနိုင်ဘူး။
ခုနကပြောလူတရားမှာ60လောက်ပါတော့ဆုံးမသွားတာပေါ့နော်။အဲ့မ ဆုံးပါပဲကြင်ရခဲ့တဲ့လူတွေထဲမှာလည်းတပွဲလောက်ကကြတော့အဲ့ဒီခိကြိုက်တဲ့အင်္ဂါတွေကလုံးမလုံးတော့ပဲနဲ့အဲ့ဒါဆိုရှင်နေတဲ့အခါကျတော့လေပြတ်ပြီးတော့တချမ်းသေးကြီးနဲ့လမ်းလျှောက်လို့ရတော့ချိုးကြဲချက်ဝက်ကပြတ်သွားတဲ့အခါကျတော့လူတွေတော်တော်တော့ဘက်ကိုဆက်နေစီနေတယ်အဲ့ဒါချိုးကြဲတဲ့အစာရင်လမ်းကြောင်းထိတဲ့အခါမှာဥပဒေပိုင်းတော့ဖြတ်ထုတ်တယ်တစ်စလုံးသူ့မှာဝင်ပြည့်တယ်အပေါက်ကြီးတဲ့နေရာလို့သူ့ရဲ့ထိခိုက်မှုကတော်လေးပြင်းထန်တာပေါ့နော်နောက်တစ်ခါကျတော့ကုသလိုက်လို့ရှိရင်လူတွေကမှကြားလို့မရှိဘူး။ယောဂပြင်းတဲ့နေရာကြောင့်အဆင့်လေးလောက်မှကုရင်တော့ရှင်တာပေါ့နော်။အဆင့်လေးလောက်မှကုလိုက်လို့ရှိရင်လည်းတရားမှ80လောက်ကရှင်တယ်။အဆင့်3လောက်ကျမှကုပြီလို့ရှိရင်တော့အကူတရားမှ60လောက်တွေကနေ30လောက်ပဲသေးတယ်ဒီလိုပဲလောက်ပဲလျှော်ကြပါမယ်။တစ်ခါကျတော့အဆင့်3လောက်ရောက်ပြီဆိုရင်ကျန်းစာလေးလိုမျိုးစီလို့ကျန်းစာမပေးတဲ့တို့ဆိုင်ပဲဒါလည်းပြင်းပြင်းထန်ထန်ပေးရတာပဲ။ဒီဆေးတွေဆိုလို့ကယောဂပိုးတွေဝင်တတ်တယ်။သူကအရင်ကြားလားအဲ့ဒီမှာတန်တန်ချင်းချင်းမနေနိုင်ဘူးစားတော့တရလေညစ်ပတ်တယ်ရံပိရစားတော့ပြီစားရဲဆိုရင်ဘာတမန်လူနဲ့မတူဘူးခရေကျဲကျိုးရမှာလို့ပဲနည်းနည်းလေးစားမှရတယ်ဝင်ပြစ်သွားတယ်နည်းနည်းယူဆွေးနေရသွားတယ်အဆုံးအောင်ပုံဝင်ဖြားတယ်လမ်းမောကားဆီးသွားရင်လည်းပစားဖို့မတရားအောင်ဆိုနေတော့ TV ကူသွားတယ်ကူရရင်ခက်တယ်ပေါ့နော်အဲ infection လို့ခေါ်တော့ရောဂါဘူးမျိုးဝင်ပြီးတော့ဒုက္ခရောက်တာလည်းရှိတယ်နောက်ဒီစီးတွေတောက်တဲ့အခါကျတော့ပြင်းပြီးစလုံးစီးတောက်ပြီးဆိုလို့ရှိရင်အယိုးတွေကိုလည်းပွားတယ်ဒီစီသုံးနာထက်ကျော်ပြီးတောက်ပြီးဆိုရင်ယူရီကကျိုးတယ်။အဲကြောင့်ဒီ20စလုံးဆွဲစီပေးပြီးဆိုလို့ရှိရင်ယူမအောင်လို့ပြန်ပြီးတော့ကယ်ဆီယမ်နဲ့ဗိုက်တာမင် D လိုလိုအပ်လို့ရှိရင်ယူမစီတွဲပြီးတော့ပေးရတာရှိတယ်။အဲဒီဖက်ကကျတော့သူကဖြစ်ကြကလည်း main clinic မှာပို့ဖြစ်တယ်။ဒုတိယမှာ60 90 main clinic ရှိ။အဲ main clinic မှာလည်းဒီတွေးစုရဲ့ရွယ်ပေါ့။ကိုယ်ဝန်ဆောင်နေတဲ့ရွယ်ဒီ20နဲ့40ကျန်ဖြစ်တာများ။အဲဆိုတော့ယောဂဖြစ်လို့ဆက်မဆေးတွေပေးလိုက်ပြီးဆိုလို့ရှိရင်အဲဒီဆေးကကလေးတွေကိုခိကိုက်စေတယ်။အဲ့တော့ငါကအနားမဆောင်မင်းလည်းဆိုတာကိုဝင်ယူလိုက်မိတယ်ဆိုလို့ရှိရင်အဲ့ကလေးကခါကျအာရုံဝဲတာလည်းရမပါတာလည်းဒီပတ်တာရှိတယ်။အမှုရကလေးပြက်ကြလာလည်းရှိတာပေါ့နော်။အဲကြောင့်ဒီသေးသေးသောက်ပြီးဆိုချင်းခဏလေးတော့ဒီတစ်နှစ်လောက်တော့မစားသေးသေးထူတာပါ
။ဟုတ်ကဲ့ဆရာဒီကာကွယ်နေတဲ့အနေထားရော
NCC ကာကွယ်ရေးပေါ့။90နဲ့ဆိုရောကများကာကွယ်ရေးဒီလိုနဲ့ဆက်ပါတော့အဲ့ဒီကာကွယ်မှုဒီလက်နေကရိုးရိုးစီရောပါလေကာကွယ်ပါလေ။ကိုလေးလိုချင်မှုမမလုပ်မယ်။အစားတော့ခဏကိုဝေးကိုထင်းအောင်စားမယ်။ရက်ကိုဖြတ်မယ်။ဒီကိုလည်းဖြတ်မယ်စားတော့မှတမိုက်နဲ့ညီရတဲ့ဟာလေးစားမယ်ဆိုလို့ရှိရင်တစ်ပွဲလောက်ကျော်သွားတာပေါ့လေအဲ့ဒါကကြတော့သူကမိသားစုပြည်သားလည်းပါတယ်ဆိုချောင်းမိသားစုဝင်တူဖြစ်ပြီဆိုလို့ရှိရင်ဂျန်နဲ့မိသားစုဝင်ဆိုတာကသားသမီးလေးခန္ဓာမာလေးပေါ့လေသူတို့ကသွေးသေးစီလို့သွေးထဲမှာဒီတက်တွေပေါ်နေပြီဆိုလို့ရှိရင်တော့သူတို့ဒီခုခံတက်တွေကိုသူအတော်ကြီးကစွမယ်ပိုးတွေမွေးအောင်ပေါ့ကာကွယ်သေးတွေခိုးတာဒီပိုးကာကွယ်သေးတွေတို့ခွေးကာကွယ်သေးတွေတို့အဆုတ်ကောင်ကာကွယ်သေးတွေယူတော့ခိုးရဖို့လိုတာပေါ့လေအဲ့သူတို့ကို6နှစ်တနည်းတစ်ခါတော့ပြန်ပြန်ပြီးတော့ဆီစီပြီးတော့မှာဒီခုခံတက်တွေကကြရားနေနေရနေရနေ၃ရက်ကြာပြီဆိုတော့ကျိုးပြီးတော့မှထင်းအောင်ယောဂလက်ခံမပေါ်ခင်ကလေးကကိုပဲဗိုက်တာမင် D နဲ့နာကြီးတွေနဲ့ကျိုးပေးထားလို့ရှိရင်ဘယ်ကအဆင့်တူအဆင့်တူအဆင့်လုံးလုံးရောက်မသွားအောင်ထင်းထားပြီးကာကွယ်ရမယ်ဆိုတာပဲလေရှိတာပေါ့လေအဲ့ဆောင်ကြည့်ပြီးတော့မှဖြစ်ဖြစ်ချင်းယောဂနုလုံးမှာစားခုမယ်ဆိုရင်လည်းစိုးရတဲ့အဆင့်ကိုမရအောင်ကာကွယ်ရည်တစ်မျိုးလိုပြောရမှာ
ဟုတ်ကဲ့ဆရာကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ပေါ့
ခုပြမှာကျတော့စီကောင်းဝါကောင်းတွေပေါ်လာတဲ့အခါမှာဘယ်နှစ်ခါပြောတယ်ဘလူးကူကူ30ပြည်လာပဲဆဲကိုပို့ပြီးတော့မှရှော့အောင်ဆိုပြီးတော့မှစီဝါကူလုံးကလည်းပေါ်လာပြီစီဝါကူလုံးတွေမှာဆိုလို့ရှိရင် reduce image ဆိုတဲ့စီပေါ့တစ်ခါကျတော့လည်း MMS ဆိုတဲ့စီပေါ့နောက်စီပို့ပြီးတော့ကောင်းလာတယ်ဒါမဲ့ဒီ reduce image ဆိုတဲ့စီဆိုရင်လည်းခုနှစ်သိန်းလောက်တော့ရှိတယ်၄သိန်းလောက်ထူရမယ်ဆိုတော့လူတဲ့နေဆိုင်တော့လည်းဒါများလာတယ်လို့မဟုတ်ပါဘူးပို့စေတဲ့စီတွေပေါ့လေ
ဟုတ်ကဲ့စီစီများချင်ပါတယ်ခ
ကွန်မန့်စီစဉ်တင်ဆက်တဲ့ကျမကြီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့ဦးအောင်ခင်မြမကြီး30ချက်ကိုနားဆင်ရမှာပါပြည်ပြင်းပြောင်းလဲလုပ်နေတဲ့မြမတော်ကဏ္ဍအချိန်၄ကိုမကြသေးခင်ကကမ္ဘာပံအုပ်စုရဲ့အစဉ်ခန်းစာထုတ်ပြန်ထားပါတယ်ဒီအကြောင်းကိုတော့ဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာတစ်တောနဲ့တစ်လုံငန်းဟာအဓိကအခန်းကပါဝင်ပါလေကဘာမှာတံပိုးထားတဲ့ကျွန်းပြင်ကလေးတမလန်းနဲ့ပရောက်ကိုမြမတစ်တော့မှသာတွေ့နိုင်ပါလေတစ်တော့စီမံခန့်ခွဲမှုမှာအစင်းလာကြီးမားတဲ့နိုင်ငံဖြစ်ပါလေတစ်ထုတ်လုံးမှုရော့ချထားတာတောင်အစိုးရအသုံးပြုရဲ့ရှေ့ရတိုင်းလုံးကိုတစ်တော့ကန္တာကပေးနေတုံးပါပဲခြေလက်လူလူ85ရာခိုင်နှုန်းလောက်ဟာသင်းမီးကိုအားကိုးနေရတုံးဖြစ်ပါလေတော်ထွက်ရိတ်ခါဆေးဝါးဟာလည်းလူလူအတွက်အသုံးဝင်ပါလေဒါကြောင့်အာရှဖောင်ဒေးရှင်းကစာမျက်နှာတရားကျော်တစ်တော့ကန္တာအစီရင်ခံစာကိုမကြာမီကထုတ်ပြန်ထားပါတယ်မြန်မာ6ဦးပါဝင်တဲ့18ဦးအဖွဲ့ကပြုစုပါတယ်ပ ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်နဲ့တစ်တော့စီမံအုပ်ချုပ်မှုဆက်ဆံနေတာဟာမြန်မာရဲ့ထူးခြားချက်ဖြစ်ပါတယ်။ကြံရှိနေသေးတဲ့တစ်တော့ဧရိယာရဲ့၃ပုံ၂ပုံဟာလက်နက်ကင်တွေကြီးစိုးတဲ့တိုင်းရင်းသားဒေသမှာရှိပါတယ်။တိုက်ပွဲဖြစ်နေတဲ့ရခိုင်၊ကချင်နဲ့ရှမ်းပြည်နယ်တွေမှာတစ်တော့တွေကြံရှိနေပါတယ်။လက်နက်ကင်ပြည်ပကဒဏ်ကိုခံရတဲ့မြို့နယ်က100ကျော်ရှိပါတယ်။
တက်ဆိုင်သူအလုံးပါဝင်တဲ့တဘာဝတယံဇာတာနဲ့အတ္တောစီမံအုပ်ချုပ်ရေးစနစ်စစ်သုံးပြီးဒေသခံတွေကိုလုပ်ပိုင်권ပေးရင်ပိဋိပက္ခရောနေလာပြီးငញ្ញံရေးဖြစ်စဉ်ကိုအထောက်အကူပြုနိုင်တယ်လို့ဆိုပါတယ်အစုအဖွဲ့ပိုင်းတက်တောနဲ့တပိုင်းတနိုင်တက်တောစနစ်တွေကိုကျင့်သုံးနိုင်ရင်ဝင်ငွေကောင်းလာပြီးကျေးလက်ဆင်းရဲမှုရောပါစေနိုင်ပါတယ်အစုအဖွဲ့ပိုင်းတက်တောများရင်များသလိုဝင်ငွေကောင်းလာတာမို့ဒေသခံပြည်သူတွေဟာတက်တောစီမံရေးနဲ့ထင်းထင်းဆောက်ရှောက်ရေးမှာပါစိတ်ဝင်စားလာနိုင်ပါတယ်။တစ်လုံးတင်ပို့တာတဲ့တစ်သားမျိုးစုံထုတ်လုပ်ပြီးတင်ပို့တာကအမျက်ပိုရရှိနိုင်ပါတယ်။အဖို့တန်တစ်တွေထွက်နေတဲ့မြန်မာနိုင်ငံမှာတစ်သားထုတ်လုပ်မှုအဆင့်နှိမ့်ချနေတဲ့အတွက်အကျိုးအမြတ်ရသင့်သလောက်မရတာကိုလည်းကမ္ဘာ့ဘဏ်အုပ်စုကထောက်ပြပါတယ်။ဒီနေရာမှာ VNN နိုင်ငံကိုစံနမူနာထားသင့်တယ်လို့ဥပမာပေးထားပါတယ်။
ဗီယက်နမ်မှာအသေးစားနဲ့အလတ်စားလုပ်ငန်းတွေကတစ်သားထုတ်လုပ်ရေးမှာရင်းနှီးမြှုပ်နှံလာကြတာ10နှစ်လောက်ရှိနေပါပြီ။အခုဆိုရင်တစ်သားမျိုးစုံထုတ်လုပ်ရမှာပြင်စမအဆင့်ကလိုက်နေပြီးမြမတဲ့အစာပေါင်း20လောက်ဝင်ငွေပိုကောင်းနေပါတယ်။မြမပြည်မှာစီအစိုးရခေတ်ကတော်ပြုံးနေသည့်တစ်ထုတ်ယူခဲ့တဲ့ဒဏ်ကိုအခုတည်းကခံနေရတုံးပါပဲ။2014ကစပြီးတစ်လုံးတင်ပို့မှုပြည်ပင်လိုက်တာဟာပြုပြင်ပြောင်းလဲရေးအတွက်အလားအလာကောင်းသွားပါတယ်။ဒါပေမဲ့တစ်ခိုးထုတ်မှုနဲ့အဂတိလိုက်စားမှုရှိနေစေမှုပြုပြင်လည်းနှေးကွေးနေပါတယ်။အတတ်ပညာအရင်းအနှီးနဲ့ကျွမ်းကျင်လှုပ်ရှားရှားပါတဲ့ပြဿနာကိုတစ်တော့ကဏ္ဍမှာလည်းကြုံတွေ့နေရပါတယ်။သိတာမြင်တာရင်းနဲ့အစုအဖွဲ့ပိုင်းတစ်တော့စနစ်အလားအလာကောင်းတယ်လို့ဆိုပါတယ
်။တစ်တော့ကွယ်ဆောင်ရှောင်းရေးလုပ်နေတော့တစ်တော့ကိုပျက်စီးစေတဲ့လုပ်ရက်တွေရှိနေတာတွေ့ရပါတယ်။လေယာစီးပွားရေးလုပ်ငန်းချက်ထွင်မှုအခြေခံအဆောက်အုံတည်ဆောက်မှုတစ်ခိုးထုတ်မှုစတာတွေကြောင့်မြမတစ်တော်ပျက်စီးရပါတယ်။ဒါကြောင့်ဒေသခံတွေကာကွယ်ဆောက်ရှောက်နေတဲ့တစ်တော်တွေဆက်လက်ရှင်သန်ရေးအတွက်တင့်တော်တဲ့နီလန်ရှာဖွေဖို့သက်ဆိုင်ရာဝန်ကြီးဌာနတွေကြိုးပမ်းရပါလိမ့်မယ်။ကျေးလက်ပြည်သူလူထုအများစုဟာထင်းမိကိုအသုံးပြုနေတုံးဖြစ်ပေမဲ့ဒီကိစ္စကိုအသေးချာစစ်တမ်းကောက်ယူတာမျိုးမရှိသေးပါဘူး။ထင်းမိသွေးသုံးဆွဲမှုကိုလေ့လာဆန်းစစ်ပြီးဘယ်လိုလုပ်မယ်ဆိုတာကိုစဉ်းစားသင့်ပြီလို့ဆိုပါရယ်အစုအဖွဲ့ပိုင်းတစ်တော်စနစ်ပုံမခိုင်မာပြီးအားကောင်းလာဖို့အတွက်စီမံခန့်ခွဲဖို့လိုအပ်တယ်လို့လည်းဖော်ပြထားပါရယ
်ကပ္ပဘာအစီရင်ခံစာမှာအစုအဖွဲ့ပိုင်းတစ်တော်ပြုစုပြောထောင်ရေးနဲ့စီမံခန့်ခွဲရေးကိုအဓိကထားတာတွေ့ရပါတယ်အစုအဖွဲ့ပိုင်းတစ်တော်ကဝင်ဝင်ရလာတာဟာကျေးလက်စည်းရင်မှုညွန်နေစေနိုင်ပါတယ်လုံငန်းကိုဒေသခံတွေနားလည်သဘောပေါက်ဖို့တစ်တော်ဌာနကပညာပေးရမှာဖြစ်ပါလေအစုအဖွဲ့ပိုင်းတစ်တော်ကိုစီးပွားရေးလုပ်ငန်းအဖြစ်အသွင်ပြောင်းရမှာလိုအပ်တဲ့အခွင့်အရေးကိုတစ်တော်ဌာနကပံ့ပိုးရပါလိမ့်မယ်အသေးစားပုဂ္ဂလိကပိုင်းတစ်တော်စိုက်ခင်းတည်ထောင်ရေးကိုလည်းထောက်ခံအားပေးထားပါလေအစုအဖွဲ့ပိုင်းတစ်တော်စနစ်ကိုတိုင်းရင်းသားအဖွဲ့အစည်းတွေမှာကျင့်သုံးနိုင်အောင်ကြိုးပမ်းသင့်တယ်လို့လည်းဆိုပါတယ်တော်ပြုံးနေပြီဆိုပေမဲ့တချို့နေရာတွေမှာတတော်တင်းတင်းလေးလို့အချင်းရှိသေးတာတွေ့ရပါသေးတယ်။ဒီအတွက်အသေးချာစစ်တမ်းကောက်ယူဖို့လိုအပ်ပါတယ်။ဥရောပကိုတတ်မှတ်စင်းနဲ့ရောင်းတဲ့အခါတရားဝင်ဖြစ်ကြောင်းအာမခံတဲ့စနစ် Timber Legality Assurance System ကိုပုံမှန်ကောင်းမွန်အောင်လုပ်ဖို့လည်းအကြံပေးထားပါတယ်။ပြုပြင်ပြောင်းလဲအကောင့်ထဲပေါ်ရမှာတတော်ဌာနဟာအတတ်ပညာအသုံးစရိတ်နဲ့အယက်သားအဖွဲ့အစည်းအကူအညီလိုအပ်နေတယ်လို့မကြမ်းမီကထုတ်ဝေတဲ့ကဘာပါအစီရင်ခံစာမှာပေါ်ပြထားပါတယ်ခင်ဗျာ
ဒီမားရေးသုံးသက်ချက်အစီအစဉ်ကိုဥအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အယတအစိုးရလက်ထက်မှာအစိုးရအပါအဝင်စစ်တပ်ရေးစားတဲ့အာဏာပိုင်ဖွဲ့စည်းတွေဟာအစိုးရဒါမှမဟုတ်စစ်တပ်ပေါ်ဝေဖန်ကြသူတွေအပေါ်တရားစွဲဆိုတာတွေခက်စစ်စစ်တွေ့လာရပါတယ်။အခုလိုတရားစွဲဆိုတာတွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီစံချိန်စံနှုန်းအပေါ် ဘလို့ကန့်သက်တားဆီးရရောက်ပါသလဲဘလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာဒီမိုကရေစီပေါ်ဆောင်နေတဲ့အခုလိုကာလမျိုးမှာဘလို့အထောက်အကူတွေဖြစ်စီလဲဆိုတာကိုဩဂုတ်လ31ရက်နေ့စနေနေ့ညတရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမိမျက်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bami@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
တော်ရရှိနေနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုပါရယ် VOA ကနေကြာသပတေးညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါရယ်အခုတခါတော့တိုင်းရင်းသားနယ်စပ်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသားအစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းခြေစိုက်တိုင်းရင်းသားတောက်တွေကပြပို့ထားတာဖြစ်ပါရယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မင်းမြမြို့နယ်မှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ចောင်းသား3ယောက်သေဆုံးပြီးတော့အမျိုးသမီး3ဦးဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်နယ်ခိုလံမြို့နယ်ကွယ်မှာမြန်မာစစ်တပ်ကနေငွေရစေဝါနဲ့ဆက်ယုံကိုရှာဖွေဖမ်းဆီးခဲ့တယ်ဆိုတာနဲ့မြောက်ပိုင်းမဟာမိတ်3ဖွဲ့နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကဒေသခံတွေစစ်ဘေးတိမ်းရှောင်နေကြရတဲ့အခြေအနေအကြောင်းကိုကြားသားရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တည်င်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မင်းပြမြို့နယ်ပန်းမြောင်ချေးရွာမှာလက်နက်ကြီးကြောက်ပောက်ကွဲခဲ့လို့ចောင်းသား3ယောက်သေဆုံးပြီးအမျိုးသမီး3ဦးအပါအဝင်စုစုပေါင်း4ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ထိခိုက်ဒဏ်ရာရရှိခဲ့တဲ့သူ3ဦးကိုတော့မြောက်ဦးနဲ့စစ်တွေစေယုံမှာဆေးကုသမှုခံယူနေရပါတယ်ဩဂုတ်လ24ရက်နေ့ကပန်းမြောင်ချေးရွာအောင်မင်္ဂလာဖရဲတောင်ကုန်းပေါ်မှာအထိုင်ချထားတဲ့မြန်မာစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်နေမှုအတွင်းချေးရွာအတွင်းကိုလက်နက်ကြီးတွေကြားရောက်ပောက်ကွဲတာလို့ဒေသခံတွေကပြောပါတယ်။ပန်းမြောင်ရွာအတွင်းပစ်ခတ်မှုဟာ AA အဖွဲ့ရဲ့လက်ချက်လို့မြန်မာစစ်တပ်ကစွပ်စွဲထားတယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုကကတော့ညင်းဆိုခဲ့ပါတယ်။လက်ရှိပန်းမြောင်ရွာဝန်းကျင်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့စစ်ရေးတင်းမာနေဆဲဖြစ်ပါတယ်။
ရှမ်းပြည်တောင်ပိုင်းလွယ်လမ်းခရိုင်နမ်တောင်မြို့နယ်ခိုလာမြို့နယ်ခွဲထဲမှာပိုင်ရှင်မဲ့မူရစ်စေဝါချက်ဆက်ယုံတော်တော်များများကိုအစိုးရတပ်မတော်ကဝင်ရောက်ရှာဖွေဖမ်းဆီးရမိခဲ့ပါတယ်ခိုလာမြို့တောင်ဖက်နားပွဲရွာရဲ့တောပိုင်းမှာမူရစ်စေဝါချက်တဲ10လုံးနောင်ပင်ရွာမှာတဲ9လုံးအပြင်မူရစ်စေဝါချက်တဲ့အတုံးဆောင်ပစ္စည်းတွေကုန်ကျန်းတွေအများအပြားကိုဩဂုတ်လ22ရက်နေ့နဲ့23ရက်နေ့မှာဖမ်းဆီးရမိတာလို့တပ်မတော်တတိမှပြန်ကြားရေးကတတင်းထုတ်ပြန်ပါတယ်။ဩဂုတ်လ23ရက်နေ့မှာအရှိလေပိုင်တိုင်းစစ်ဌာနချုပ်တိုင်းမှုကိုတိုင်ဦးစီးတဲ့အဖွဲ့ကခိုလမျိုးရဲ့တောင်ဘက်နားပွဲကြီးရွာအုပ်စုနှမူဖရာထံနားပွဲထံနေပြည်သူစစ်တပ်ကိုဝင်ရောက်ရှာဖွေစစ်ဆေးခဲ့ပြီးကောင်းဆောင်တွေဖြစ်တဲ့စိုက်တာနဲ့စီဦးစီဒေါ်နာတို့ကိုလည်းခေါ်ယူစစ်ဆေးခဲ့တယ်လို့ပြည်သူစစ်တပ်ဖွဲ့ဝင်တို့ကပြောပါတယ်။ဩဂုတ်လ16ရက်နေ့ကလွယ်လယ်မြို့မှာကြက်တိန်ပေါင်းတတင်းကျော်တောင်ဖို့ရှိတဲ့မူရစ်စေဝါတွေကိုဖမ်းဆီးရမိရကနေဆက်ဆက်ပြီးဆက်လက်ရှာဖွေဖမ်းဆီးတာဖြစ်တယ်လို့ပြည်သူစစ်နဲ့ညှိစက်တဲ့သူတွေကပြောပါတယ်။နားပွဲထံနေပြည်သူစစ်တပ်ဖွဲ့ဟာ2005ခုနှစ်တုန်းက RCSS ကနေခွဲထွက်သွားတဲ့ပုံမူးကြီးမင်းစင်ရဲ့တပ်မဟာ958ကနေအတွင်ပြောင်းလာတဲ့ပြည်သူစစ်တပ်ဖွဲ့ဖြစ်ပါတယ်
ရခိုင်ပြည်နယ်ကတက္ကသိုလ်ကျောင်း3ကျောင်းနဲ့ကောလိပ်ကျောင်း2ကျောင်းကကျောင်းသားတွေဟာစစ်ပေးဆောင်ကျောင်းသားကျောင်းသူတွေအရေးအပါအဝင်ပညာရေးနဲ့ပတ်သက်တဲ့တောင်းဆိုချက်တချို့ကိုဩဂုတ်လ26ရက်နေ့ကဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်စစ်ပေးဆောင်ကျောင်းသားကျောင်းသူတွေကောင်းမွန်စွာပညာသင်ကြားခွင့်ရဖို့အဲ့ဒီကျောင်းသားတွေကိုပြည်နယ်အစိုးရကပညာသင်ထောက်ပံ့ကြေးပေးဖို့ကျောင်းသားကျောင်းသူတွေကိုဖမ်းဆီးနေတာတွေရပ်တန့်ဖို့နဲ့ရခိုင်ပြည်ပညာရေးပတ်ကျက်တိုးမြင့်ပေးရေးစတာတွေကိုအဓိကထားတောင်းဆိုခဲ့ကြတယ်လို့စစ်တွေတက္ကသိုလ်ကျောင်းသားဥက္ကဋ္ဌကိုကျော်နိုင်ချေးကပြောပါတယ်စစ်ဘေးဒုက္ခတွေကူညီရေးအတွက်ပြည်သွင်းပြည်ပအဖွဲ့တွေကိုခွင့်ပြုဖို့နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေကပြည်သူတွေကိုဖမ်းဆီးနေတာတွေကိုလည်းရပ်တန့်ပေးဖို့စတဲ့အချက်တွေကိုကျောင်းသားတွေကတောင်းဆိုခဲ့ကြပါတယ်
ဒီတွင်းနေရဆုံးခွာစစ်ပေးဆောင်သူတွေနဲ့စစ်ပေးဆောင်ဒုက္ခတွေတွေရဲ့တလေထုံးတန်းစင်လာအရမေယာပိုင်ဆိုင်ခွင့်ကိုချင်းချောင်းနေတဲ့မြေလူမြေလမြေရန်ဥပဒေကိုအမြန်ဆုံးပယ်ဖြတ်ပေးဖို့စစ်ပေးဒုက္ခတွေများရဲ့ကူညီဆောင်ရွက်နေတဲ့အဖွဲ့တွေကတောင်းဆိုလိုက်ပါတယ် စစ်ပေးဒုက္ခတဲ့ရေကူညီဆောင်ရွက်နေတဲ့TPC နဲ့တရနိုင်ငံဖွဲ့တို့ဦးဆောင်ပြုလုပ်တဲ့ပြည်တွင်းစစ်ပေးတင်းဆောင်သူတွေနဲ့ပြည်တွင်းစစ်ပေးဒုက္ခတဲ့များမြေယာပိုင်ဆိုင်ခွင့်အခွင့်အရေးဆိုင်ရာကြေညာစာတမ်းနဲ့ပတ်သက်ပြီးအခုလဆင်းရဲနေ့ကရန်ကုန်မြို့မှာထုတ်ပြန်ရှင်းလင်းပွဲပြုလုပ်ပြီးတောင်းဆိုလိုက်တာဖြစ်ပါတယ်စစ်ပေးဒုက္ခတဲ့အများစုဟာမိယိုဖလာမြေယာပိုင်ဆိ ကိုဖြတ်သိမ်းပေးဖို့ထုတ်ပြန်စာရမ်းမှာအကြံပြုထားတယ်လို့ကရင်လူခွင့်ရဲ့ဖွဲ့စည်းမှာအစီအစဉ်ညှိနှိုင်းရေးမှူးစောဝေလင်းကပြောပါတယ်
2020ရွေးကောက်ပွဲမဲစီရင်ပြစ်စုတဲ့ကာလမှာမွန်ပြည်နယ်အတွက်ပတ်ကျပ်ငွေကျပ်380ကျော်အသုံးပြုရမယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲအတွင်းရင်မူဦးဟိန်းလင်းထက်ကပြောပါရယ်ပြည်ကျေးကော်မတီတင်နန်းပေးတဲ့နေရာစားတောက်စရိတ်နဲ့မဲစီရင်ပြစ်စုရေးကာလကုန်ကျစရိတ်အလုံးကိုဒီပတ်ကျပ်ထဲကသုံးသွားမယ်လို့ဆိုပါရယ်ကောက်ယူရရှိတဲ့စည်းရင်းတွေကိုမြို့နယ်အထွတ်ထွေအုပ်ချုပ်ရေးမှူးကိုတင်ပြပြီးအဒီကတဆင့်လူဝေမှုကြီးကြပ်ရေးဌာနကိုဆက်လက်တင်ပြရမယ်လို့ချောင်းဆောင်မြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဦးမင်းနိုင်ကပြောပါရယ်လောလောဆယ်မှာရွေးကောက်ပွဲအတွက်မဲစည်းရင်3,900ပြည့်စုရရှိထားပြီးမွန်ပြည်နယ်အတွင်းမဲယုံပေါင်း940ယုံဖွင့်ဖို့လျှာထားတယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးကနေသိရပါရယ်
ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြောက်ပိုင်းမဟာမိတ်တုံဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲကြောင့်မူဆယ်လာရှုကုခိုင်စတဲ့မြို့နယ်ကဒေသခံပြည်သူထောင်နဲ့ချီစစ်ဘေးတိမ်းရှောင်နေရသလိုထိခိုက်ဒဏ်ရာရရှိမှုတွေလည်းရှိနေတာပါဒီအခြေအနေကိုတော့နမ်ဖုံကလည်းစူးစီးတင်ဆက်ထားပါတယ်
အဂုဏ16နဲ့19ရက်နေ့ကတိုက်ပွဲကြောင့်လာရှုမြို့နယ်မြောက်ဖက်နဲ့အရှေ့မြောက်ဖက်အရက်တွေမှာရှိတဲ့အောင်တစ္ဆာကွက်တရက်ကွက်ကုန်းဆောင်ကုန်းစုံအုပ်စုတွေထဲမှာလက်နက်ကြီးတွေကျရောက်လို့ဒုထုစစ်ဘေးရှောင်ခဲ့ရတာနဲ့ပတ်သက်ပြီးရှမ်းပြည်မြောက်ပိုင်းလူသားချင်းစာနာထောက်ထားမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်ရှမ်းလူငယ်ကွန်ရက် TYN ကဦးဆောင်လူငယ်စိုင်းတော်ဆရာကအခုလိုပြောပါတယ
်။လာရှုနဲ့ကုတ်ခိုင်တိန်ညီမြို့နယ်တုံးမြို့နယ်မှာစုစုပေါင်း9500လောက်ပြည်သူတွေစစ်ပေးချောင်ကြရတယ်ပေါ့နော်လာရှုမြို့နယ်တော့ဟိုးအရင်ကချောင်တဲ့မန်ဆူရှန်ကျောင်းလို့ဒီမက္ကီနူဘုန်းကြီးကျောင်းမန်တင်ဘုန်းကြီးကျောင်းတရာဘုန်းကြီးကျောင်းတို့ဝင်းစုံကအဖွဲ့တွေတော့အကောင်လုံးပြန်ကုန်ပြီအခုကြံနေတာကုတ်ခိုင်မှာက2026ဦးဇယင်းအလောက်ရထားတယ်ဗျလက်တလုံးနံပေါင်းဒေတာဘက်ကတိုက်ပွဲထပ်ဖြစ်တော့တင်းချောင်ရတဲ့စစ်ချောင်က600နီးပါးလောက်ရှိပါတယ်
ဆွေရစစ်တပ်ကပြစ်ခတ်တဲ့လက်နက်ကြီးကြီးတွေထဲမပေါက်ကွဲသေးတဲ့ကြီးတွေရရွာတွေထဲမှာကျန်နေသေးတာကြောင့်ကုတ်ခိုင်နဲ့နတ်ပေါင်တွေကစစ်ပေးရှောင်တွေနေရမပြန်ရဲသေးတာဖြစ်တယ်လို့စစ်ပေးရှောင်ကူညီရေးအဖွဲ့တွေကပြောပါတယ်တိုက်ပွဲမှာလက်နက်ကြီးကြီးတွေမိုင်းတွေထိမှန်ပြီးတိုက်ဆုံဒဏ်ရာရတဲ့ဒေသခံတွေလည်းရှိကြောင်းရှမ်းပြည်နယ်မြောက်ပိုင်းလူသားချင်းစာနာထောက်ထားမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဦးဟောင်းတောင်ကလည်းအခုလိုပြောပါတယ်
ကျေးဇူးတင်ပါတယ်ကလာမတီလာရောစတီရောက်ရှိတယ်။တန်လျရောနော်ဆလာရရှိတယ်။ဒါကကျွန်တော်တို့လက်လမ်းမြင်နေတည်တာပဲ။ကျွန်တော်တို့ဒီမတီရပဲနဲ့ဒီလေးဟာဘယ်ယောက်ရှိမှန်းတော့တချို့ရှိကောင်းရှိနိုင်သေးတယ်ပေါ့။တော်တော်လက်မကြီးကြည့်တာနဲ့လမ်းမိုင်းတစ်ခုစလုံးပေါင်းထားတာပဲ။တော်တော်ကျွန်တော်တို့လက်မကြီးကြောင့်ကပုံများနေတ
ယ်။ဩဂုတ်လ15ရက်နေ့မနေ့ပိုင်းကပြင်ဦးလွင် DSTA ကျောင်းနဲ့နှောင်ချိုကင်းစခန်းတွေဂုတ်တင်းတရားတွေကိုညီနောင်မဟာမိတ်သုံးဖွဲ့ကဝင်ရောက်ပစ်ခတ်ရမှာတာဝန်ရှိရဲနဲ့စစ်တပ်က14ရက်တည်ဆုံးပြီး15ဦးဒဏ်ရာရရှိခဲ့ပါတယ်တိုက်ပွဲတွေဟာရှမ်းပြည်မြောက်ပိုင်းကြောင့်မဲဒီဘောလာရှိုးတိန်နီကုတ်ခိုင်မူဆယ်နမ်ခမ်းတလျှောက်ပြန့်နှံ့သွားခဲ့ပါတယ
်ဆက်ပြီးတော့ကချင်ပြည်နယ်တနိုင်းဒေသအတွင်းအစိုးရကလည်းပရင်မော်တွေတရားဝင်ဖွင့်လှစ်သွားမယ်လို့ပြောဆိုလာပေမဲ့တနိုင်းဒေသခံတွေဟာစစ်ဘေးရှောင်နေရတဲ့အခြေအနေမှာရှိနေပြီးလက်ရှိအများစုကတော့ရွှေ့ပြောင်းလာရောက်လောက်ကင်သူတွေဖြစ်လို့ဒေသခံတွေအတွက်အခွင့်အလမ်းတွေဆုံးရှုံးနေရဆိုပြီးကချင်လူမှုအဖွဲ့ကြီးတွေကနေထောက်ပြနေကြတာပါဒီအကြောင်းကိုတော့အမိကနေစူးစီးထားပြီးနိုင်ကိုအိမ်ကနေတင်ဆက်ပေးသွားမှာဖြစ်ပါတယ
်ပရင်သက်ရှိရာကချင်ပြည်နယ်သနိုင်းဒေသမှာရှိတဲ့ဌာနေတိုင်းသားတွေဟာတိုက်ပွဲတွေကြောင့်စစ်ဘေးရှောင်တွေဖြစ်နေစစ်ရှောင်စခန်းတွေကိုရောက်ရှိနေချိန်မှာပဲရွှေ့ပြောင်းလုပ်သားတွေနဲ့အသေးစားစီးပွားရေးလုပ်ငန်းရှင်တွေကိုပရင်လုပ်ွက်တွေမှာလောက်ကင်ဖွဲ့ပေးတာဟာထိုင်းနိုင်ငံသားခွေးရီကိုမလေးစားရရောက်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KTNG ထွေထွေတွင်းမှုကိုစားကြီးကပြောပါတယ်
တကယ်ထာနေတိုင်းရင်သားအဖြစ်တွေကမှကုသတိရေရေကိုပြန်လို့မရတဲ့ရှင်ရဒုက္ခနဲ့ကြုံတွေ့နေတဲ့ချိန်မှာတခြားစီးပွားရေးသမားတွေနဲ့တခြားဖြစ်တွေကိုဒီလိုအသေးစားလေးမှန်းတယ်ကြာနေချပေးဖို့လုပ်ပြီးဆိုလို့ရှိနေတာတော့အင်မတမတဘာဝမကြောက်ဘူးထာနေတိုင်းရင်သားရဲ့အခွင့်အရေးကိုတက်တက်နဲ့စော်ကားခြင်းဖြစ်တယ်ဆိုရက်ဟာဒါတွေကိုမဖြစ်တင်လို့ဆိုရက်အပိုင်းပါနော
်ကချင်ဒေသမှာမြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့တို့စိုက်ပွဲကြောင့်တိုင်းဒေသခံများစုဟာစစ်ရှောင်၄၀အချိန်ဒီမှာရှိနေတယ်လို့ဒေသခံဦးတော်တောင်ကပြောပါတယ
်ဒီရနေနေတော့ဒီလိုတရားဝင်ဆုံးမဲ့ဒီမှာတင်ရတာတော့ရှိတယ်ဒီလိုဆိုပေါ့နော်ဒေသခံတွေရောဒေသခံမှာအင်ကောင်တိရှိတဲ့လူတွေရောအားလုံးကပိုင်ကနေ၆ခုရှိတယ်ဒီမှာတော့အစီအရောအဲ့ဒီပြောတာဟုတ်တယ်အမေဒီတန်းကူလို့တင်နေလို့ပေါ့ပြင်းနေလို့ပေါ့နော်ဒီစီးတွေကတော့ဒေသခံတွေကတော့ရှိကြတော့ပါဗျာဒေသခံတွေကတော့တို့ရောဒီကိစ္စမှာပဲ IDP မှာပဲနေနေလောက်တယ်
တနိုင်းဟူကောင်းဒေတာဟာကဘာတန်ဖိုးရှိဆုံးယသနာပရင်းတွေဆက်ရှိပေမဲ့ခိုင်နေတိုင်းသားတွေမှာလှုပ်ပိုင်ခွေအကျိုးခံစားခွေမရှိပဲဆင်းရဲဒုက္ခရောက်ပြီးတော့စိတ်ဖိဒုက္ခတွေဘဝရောက်နေရတယ်လို့ကိုစားကြီးကဆက်ပြောပါတယ
်သူစွန့်တော့ပြင်းတဲ့အချိန်ကကဘာမအင်ဗရမချိုချတဲ့ဟူကောင်းတနိုင်းဒေတာကတချင်ဒီလေးမှာထွက်ရှိတဲ့အဲလိုဆော့ခိကဒီပေါင်းတန်ပြာချိုအဲလိုဆော့ခိကထွက်တဲ့ပြင်းစင်မှာဒီပန်ပညာရှင်တွေဖို့တော့ကခါဒီတက်တူကြောင့်နိုင်ငံကစီးမင်းတူကြောင့်ပြောပြတဲ့ကြားရဖြစ်တဲ့ပြင်းကတော်တန်ဖူးရှိတဲ့နေရာမှာကျွန်တော်တို့ခါနေတိုင်းရင်တာဒီကကျွန်တော်တို့ပြီးစွနေရတဲ့နေရာပေါ့နော်ဒီနေရာရောစိညေဒုက္ခကမကပဲနဲ့တိုက်တွဲဖြစ်တော့မြန်မာတပ်တော်မှသူစစ်ချင်းနဲ့ကျွန်တော်တို့ကထိပ်ပြင်းနေရတဲ့အနေအထားကိုဟိုအားလုံးကိုတိုက်ခိုက်စေချင်တယ်လို့
သွေးပြင်းလို့ခေါ်တဲ့ဟူကောင်းဒေတာထွဲအနေရည်ရောင်တွင်းထွဲတွင်တိုင်းသူစိုးရမီအပိုင်းအစတွေတွေ့ရှိပြီးနောက်ပရင်တူးပေါ်ချင်းလုပ်ငန်းရုပ်သိရကြီးထွားလာပြီးတော့နိုင်ငံတွင်းကရွှေပြောင်းလုပ်သားတွေဒေတာတွေဝေရမှုများပြားလာခဲ့တယ်လို့လဲဒေတာခံတွေနဲ့ KTNG တို့ကပြောပါတယ်အချင်းမြင်နယ်နောက်မြောက်ပိုင်းခူးကောင်းဒေတာမှာအချို့များဖြစ်ထွန်းတဲ့ပရင်တူးပေါ်မှုကိုသိမ့်ပိုက်နိုင်ဖို့အတွက်တမတော်ကနေသိုးစစ်ဆေးမှုတွေပြုလုပ်ခဲ့တယ်လို့ဩဂုတ20ရက်နေ့က KTNG ကနေထုတ်ပြန်လိုက်တဲ့သွေးစွန်းသောပရင်ဆိုတဲ့အစီရင်ခံစာထဲမှာရေးသားဖော်ပြထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မင်းပြမြို့နယ်ပန်းမြောင်းကျေးရွာမှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ကျောင်းသား၃ယောက်သေဆုံးပြီးအမျိုးသမီး၃ဦးအပါအဝင်စုစုပေါင်း၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်တောင်ပိုင်းခေလာမြို့နယ်ထဲမှာမူရစေဝါချက်စက်ရုံတော်တော်များများနဲ့မူရစေးတွေကိုမြန်မာစစ်တပ်ကရှာဖွေဖမ်းဆီးရမိခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
။တော်ရရှိတွေအခုနားဆင်ကြရတာကတော့အပတ်စဉ်တန်ရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။ခုတော့သတင်းချင်းချုပ်ကိုကိုအောင်လင်ဦးကတက်လက်ကြီးညာပြီးမှဖြစ်ပါတယ်ဗျာ။
ယောပတ်သမဂ EU နဲ့ဗြိတိန်နိုင်ငံကွတ်တဖို့နောက်ဆုံးသတ်မှတ်ရမတိုင်မီသတင်းပတ်အနေနဲ့အထိလွှတ်တော်ကိုဆန်းငံ့ထားဖို့ဝန်ကြီးချုပ် Boris Johnson ရဲ့ဆုံးဖြတ်ချက်ပေါ်ဝေဖန်မှုတွေထပ်တိုးလာနေပါတယ်။အောက်တိုဘာလလည်းအထိဆန်းငံ့ထားမဲ့ဝန်ကြီးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်လွှတ်တော်ရှေ့နဲ့မျိုးကြီးပြကြီးတွေမှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တယ်လို့ကန့်ကွက်တဲ့ online လှုပ်ရှားမှုမှာပါဝင်လက်မှတ်ရေးထိုးသူပေါင်းဟာလည်းတန်းကျော်ထိရှိခဲ့ပါတယ်။ဟာရီကိန်းမိုနီတိုရီယံအမေရိကန်ပိုင်းပေါ်တိုရီကိုကျွန်းကိုကြီးကြီးမားမားမတိခတ်ခဲ့ပေမဲ့ရှေ့လာမယ့်ရက်တွေအတွင်းဘာဟာမားမြောက်ပိုင်းနဲ့အမေရိကန်ကုန်းတွင်းပိုင်းကိုချဉ်ကပ်လာချိန်မှာတော့ပုံမှန်အားကောင်းလာလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။အမေရိကန်မြို့သားဟာရီကိန်းစင်တာကတော့မုန်တိုင်းဟာတစ်နာရီကိုကီလိုမီတာ140လောက်ထိအားကောင်းခဲ့တဲ့အကြောင်းဒီကနေ့ပဲပြောဆိုထားတာပါ။အမေရိကန်ကယူရန်နဲ့ဆွေးနွေးညှိနှိုင်းနေတဲ့ဆိုရင်2015ခုနှစ်ယူရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကိုပြန်လည်လေ့လာဖို့ယူရန်နိုင်ငံချားရေးဝန်ကြီးမိုဟာမက်ရှာဖက်ဆာရက်ကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်2018ခုနှစ်ကနှုတ်ထွက်လိုက်တဲ့သဘောတူညီချက်မှာတော့ယူရန်ရဲ့နျူကလ িয়ার လုပ်ငန်းတွေကိုကန့်သတ်ပြီးအပြန်အလှန်အနေနဲ့အီရန်ပေါ်တိုက်ခတ်မှုတွေလျှော့ဖို့သဘောတူထားတာဖြစ်ပါတယ်။တရုတ်ချုပ်မှုအောင်ပြန်လည်လွှတ်ပြောင်းပေးခဲ့တဲ့1998ခုနှစ်နောက်ပိုင်းဟောင်ကောင်မှာနိုင်ငံရေးပြဿနာတွေအဆိုးဆုံးကြုံရခြင်းမှာပဲဟောင်ကောင်ခြေဆက်စစ်ကမ်းကိုတရုတ်စစ်တပ်ကအင်အားထပ်မံဖြစ်တင်လိုက်ပါတယ်။
ဒရင်ဂျင်းမြုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vitex ဇောင်းရဲ့ဖြစ်ပါတယ် View American အတန်ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line meter 25 32 51နဲ့ line meter 190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေညကျွန်တော်ရန်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington. Welcome.